Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါဝါရှင်တန်မြို့တော် VOA American အတန်းကနေ2019ခုနှစ်မေလ20ရက်တနင်္လာနေ့နေ့လည်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51တို့ကနေတိုက်ရိုက်ထုတ်လွှင့်တော်မှာပါရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါကိုညဝင်းအောင်နဲ့အတူသတင်းကြီးကြီးညာပါမယ်ပါလက်စတိုင်းပြည်သူတွေအတွက်စီးပွားရေးအခွင့်အလမ်းတိုးတက်ကောင်းမွန်အောင်မြင့်တင်ပေးရေးညီလာခံတစ်ခုကိုဗာရိန်းနဲ့အမေရိကန်တို့ကျင်းပချဖို့ရှိပါတယ်။ရခိုင်ပြည်နယ်တွင်းကဆစ်ဆောင်တွေကိုယာယီနေရာချတာပေးဖို့မြန်မာဆွေရကစီစဉ်နေတယ်လို့ပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင်
။ကောင်းပါပြီ။တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာစတင်မဲ့အမေရိကန်ဒေါ်လာတန်100ဖွံ့ဖြိုးရေးအစီအစဉ်ကိုလူခွေရေးဖွဲ့တွေကတတိပေးနေပေမဲ့ကမ္ဘာဘဏ်ကတော့အကောင့်ထည့်ဖို့မဲ့ကြောင့်သိစိတ်ထုတ်ပြန်လိုက်ပါတယ
်။အရသာရီဒီလိုနေရာနဲ့တည်ကြည်နေတဲ့ကိစ္စကကျွန်တော်မြင်လာတော့တရားရခိုင်တို့ဒီပါအစိုးရနဲ့စစ်တပ်မှာပဲတာဝန်ရှိတယ်လို့မြင်ပါတယ်ခင်ဗျာသူတို့တွေ
ဒါကတော့ဒီပါရောက်ရခိုင်ရေးလှုပ်ရှားနေသူတို့က VOA ကိုပြောပြသွားတာပါအပြည့်စုံကိုသတင်းစီစဉ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ရှင်ဒါအပြင်မြမပညာရေးပြုပြင်ကြောင်းလေးရေးပေါ်တွေ့ဆုံမေးမြန်းထားတဲ့မြမရေးရာဆွေးနွေးကန်အစီအစဉ်တခါမြမပြည်ကပေးစာများကဏ္ဍဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်စာရာတွေကိုနားဆင်ရဖို့ရှိပါရဲ့ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြည်ထိုင်နဲ့ကိုညံဝေးအောင်တို့ကပြောပြမှာပါရှင
်။ Israel နဲ့ညင်ချင်းရေးသဘောတူညီချက်တစ်ခုရလာနိုင်ခဲ့မယ်ဆိုရင် Palestine ပြည်သူတွေအတွက်စီးပွားရေးအခွင့်အလမ်းပိုပြီးတိုးတက်ကောင်းမွန်အောင်မြင့်တင်ပေးရေးညင်ချင်းမှုမှဒီကျေဝါချမ်းသာမှုတို့ဆိုတဲ့ညီလာခံကိုဇွန်လကုန်ပိုင်းမှာကျင်းပမဲ့အကြောင်းဘာရင်းရဲ့အမေရိကန်တို့ကတင်းင်းခွင်နေမှာပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတအင်ဖြူရောအချံပေးတူလည်းဖြစ်သမ္မတဒေါ်နယ်ထရန့်ရဲ့သမက်လည်းဖြစ်တဲ့ဂျယ်ရက်ကူရှနာပါဝင်ဆောင်ရွက်ထားတဲ့အရှိလေပိုင်းညင်းချင်းရေးအစီအစဉ်တစ်ကိုလာမယ့်သတင်းပတ်တွေအတွင်းထုတ်ပြန်ဖို့လည်းအမေရိကန်သမ္မတအင်ဖြူရောကပြောဆိုထားပါတယ်။ Israel နဲ့ Palestine ကြားညင်းချင်းရေးသဘောတူညီချက်ရဖို့ကဆယ်စုနှစ်တွေနဲ့ချီမအောင်မမြင်ဖြစ်နေတာပါ။ဒါပေမဲ့လည်းလာမယ့်ဇွန်လ25ရက်နေ့နဲ့26ရက်နေ့ဘာရင်းနိုင်ငံမြို့တော်မနားမားမှာကျင်းပမယ့်စီးပွားရေးညီလာခံမှာတော့ငင်းချင်းရေးအစီအစဉ်သစ်ရဲ့စီးပွားရေးဆိုင်ရာအစိတ်အပိုင်းကိုအမေရိကန်ဘက်ကရှင်းလင်းဖို့ရှိနေပါတယ်။ဂါဇာရဲ့စီးပွားရေးမှာအလုံးစင်းနဲ့ရင်းနှီးမြှုပ်နှံမှုအစီအစဉ်မှာတိုက်တွန်းထားတဲ့အကြောင်းဒါပေမဲ့ဒီလိုရင်းနှီးမြှုပ်နှံမှုအတွေ့တည်ငြိမ်တဲ့အပြစ်ခတ်ရက်စဲရေးသဘောတူညီချက်ရှိဖို့တော့လိုအပ်မှာဖြစ်ကြောင်းအမေရိကန်သမ္မတအင်ဖြူရောအကြီးတန်းတာဝန်ရှိသူကတနင်္ဂနွေနေ့မှာပြောဆိုထားပါတယ်ရှင်
။ဆူဒန်နိုင်ငံမှာနာမည်ဆိုးနဲ့ကြော်ကြားတဲ့အာနာရှင်စစ်ကောင်းဆောင်တဦးနဲ့အတူညနေစာစားခဲ့တဲ့ဆူဒန်နိုင်ငံဆိုင်ရာအမေရိကန်ထိပ်တန်းတန်တမန်တဦးကိုဆူဒန်နိုင်ငံသားတွေကပြစ်တင်ဝေဖန်နေကြပါတယ်ဆူဒန်နိုင်ငံဆိုင်ရာအမေရိကန်တိုင်ဝန်ယာယီတောင်ဝန်ခံစတီဗင်ကောက်စစ်ဟာဒါဖော်နဲ့အခြားဒေသတွေမှာလူမဆန်တဲ့စစ်ရာဇဝတ်မှုကျူးလွန်ခဲ့တယ်ဆိုပြီးအဆိုဆွဲခံရတဲ့စစ်ကောင်းဆောင်မိုဟာမက်ဟမ်ဒန်ဒါဂူလိုနဲ့စနေနေ့တုန်းကရမဒန်အစ္စလမ်ဥပုပ်ကာလညနေစာအတူစားခဲ့တာပါဟာမက်တီလိုလူတွေကခေါ်ကြတဲ့စစ်ကောင်းဆောင်ဒါဂူလိုဟာလက်နက်ကန်အဖွဲ့အမျိုးမျိုးကိုဥဆောင်ခဲ့သူဖြစ်ပြီးဒါဖော်မျိုးလူမျိုးရုံးတပ်ဖြတ်မှုကိုကျူးလွန်တယ်လို့ဆွဆွဲခံရပါတယ်။အဲ့ဒီအချိန်တုန်းကဒါဖော်တပ်ဖြတ်မှုကိုအမေရိကန်ကရှုံချခဲ့ပါတယ်။အခုလိုမျိုးဒီအမေရိကန်သမ္မတမန်နဲ့ဆူဒန်စစ်ကောင်းဆောင်တို့ဇပွဲတစ်ခုမှာဒီအတူထိုင်ပြီးတော့စားတဲ့အချိန်မှာဧည့်သည်တွေကနေပြီးတော့ဟာမက်တီနဲ့သူ့ရဲ့ RSF လက်နက်ကိုင်အဖွဲ့ကိုအော်ဟစ်ဆူတောင်းပေးခဲ့ကြပါတယ်
။အမေရိကန်ပြည်ထောင်စုတောင်မှာအက်တလန်တာမြို့ကမော်ဟောက်စ်ကောလိပ်ကဘွဲ့ရကျောင်းသား400နီးပါးကတော့ဘလို့မှမျှော်လင့်မထားတဲ့ရေရောလာတဲ့လက်ဆောင်တစ်ခုကိုတင်းင်းကနွေနဲ့ဘွဲ့နှင်းတဲ့ပြင်အခမ်းအနားမှာရရှိခဲ့ကြပါတယ်။ဤပညာကဏ္ဍရင်းနှီးမြှုပ်နှံသူအလူရှင်ဘီလီယံနာရောဘတ်စမစ်ကဘွဲ့ယူကျောင်းသားအလုံးရဲ့ကျောင်းစီချင်းငွေအလုံးကိုသူပေးချင်တယ်လို့ပြောဆိုလိုက်ပါတယ်။ဒီနေ့အတွက်ဖွင့်နှင်းသဖြင့်အခမ်းအနားမှာမိန့်ခွန်းပြောတဲ့ Vista Equity Partners လုပ်ငန်းကြီးရဲ့တီထောင်သူနဲ့အမှုဆောင်အရာရှိချုပ် Smith ကအခုလိုပြောလိုက်ချိန်မှာတော့ကျောင်းသားတွေရောဆရာဆရာမတွေရောအားလုံးရုပ်တရက်အံ့ဩငြိမ့်သက်သွားခဲ့ကြပြီးတဲ့နောက်မှာသဘောပေါက်နားလည်သွားချိန်မှာတော့ဘွဲ့ရကျောင်းသားတွေရောဆရာဆရာမတွေပါခုံပေါက်အော်ဟစ်ခဲ့ကြပါတယ်အခမ်းအနားမစခင်မှာပဲကျောင်းအတွက်ဒေါ်လာတသန်းခွဲပေးလှူမယ်အကြောင်း Smith ကကြေညာပါတယ်2019ခုနှစ်ဘွဲ့ရကျောင်းသားအလုံးရဲ့ကျောင်းကြီးတွေအလုံးပေးချေဖို့ကတော့ဒေါ်လာတန်း40လောက်ကျတင်မှာဖြစ်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုနိုင်ရေးပြောလာတဲ့ပထမဦးဆုံးသော Republican အမတ်ဖြစ်တဲ့ Michigan လွှတ်တော်အမတ် Justin Amash ha ba ma ye ma pa du lo Tamara Trump ga taning lwin ni ma pauk khat pyo su lai ba de American khong song ga tu ha tatan 5 jin yue kaok khan na ya du au lut daw amat go be rong ga ma thauk khan du mo hou chang le pyo ba de au lut daw amat Amash ga a yin khun ni ja ga ni tu nam me ya bu atwe chi myat de Republican atwe kho ri mu wa ra ni ne tu bo san jin da lo le Tamara ga su swe da ba Amesh ha atai khan rui sait jai lou ni de ashung tama tiao lo le Tamara Trump ga pyo ba de Damele, di Tamara Trump ga Damele, di Democrat Outlook Amatachu ga ro Tamara Trump mo tia swe su nai yi pyo so ni be me Outlook Okata Nancy Pelosi ga ro tia swe su yi cha na mu ri sa bo ati pyu jet ma pe de ba bu Tamara Trump ye siwa yi ne patat de swet nwe mu ri akhon kaisa naw imbyu do ma hne cha Tamara ye lou saung jet di paw Outlook Committee ga song san mu atit di lou ni da ne tu phit nai je ri ko lan phwin da se phit par le
American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 9805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။ရခိုင်လက်နက်ကင်တပ် AA နဲ့မြန်မာစစ်တပ်ကြားရခိုင်ပြည်နယ်တွင်တိုက်ပွဲတွေကြောင့်ဆစ်ဆောင်ထွက်ပြေးကြရသူတွေကိုမိုးရွာသည်မတိုင်ခင်ယာယီနေရာချထားပေးနိုင်ရေးအစိုးရကစီစဉ်နေကြောင်းသတင်းထုတ်ထားပါသည်။ကယ်ဆယ်ရေးနှင့်ပြည်လည်နေရာချထားရေးပြည်သူ့ဝန်ကြီးဒေါက်တာဝင်းမြတ်အေးရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမြီပူရိုနှင့်အတူတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးကြကြောင်းတနင်္ဂနွေနေ့မှအစိုးရကသတင်းထုတ်ပါသည်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်တိုက်ပွဲတွေကြောင့်စစ်ဆောင်ထွက်ပြေးရသူအသက်3000ကျော်ရှိတယ်လို့လဲကုလသမဂ္ဂဘက်ကပြောဆိုထားတာပါ။ရခိုင်ပြည်နယ်ကိုကိုယ်တိုင်ရောက်နေတဲ့ကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးပြည်တော်စုဝန်ကြီးနဲ့အဖွဲ့ကတော့ရသေတောင်ဘူးသီးတောင်မြို့နယ်တွေကတိုက်ပွဲဆောင်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေနဲ့လည်းတွေ့ဆုံခဲ့ကြပါလိမ့်။ရခိုင်ပြည်နယ်တစ်ဝက်မှာတိုက်ပွဲတွေကလာနေချီကြာမြင့်လာပြီးစစ်ဘေးရှောင်တွေကလည်းမြို့နယ်အတော်များများမှာရှိနေပါလိမ့်။ရခိုင်ပြည်နယ်တွင်စီရေးပြိပခရက်ဆဲဖို့စစ်တွေမြို့အပါအဝင်မြို့နယ်၄ခုကတန်ကာရီနဲ့ရခိုင်ပြည်သူတွေစစ်တွေဝန်ကဘာကွင်းမှာဆန္ဒပြခဲ့ကြပါတယ်။စစ်ပွဲတွေရပ်ဖို့နဲ့စစ်ဆောင်ဒုက္ခသည်တွေနေရပြန်နိုင်ရေးရည်ရွယ်တောင်းဆိုတဲ့တင်းင်းခွင်းကြီးကဆန္ဒပြပွဲမှာတော့လူပေါင်းထောင်ချီတက်ရောက်ခဲ့ကြပါတယ်ရှင
်။အိန္ဒိယနိုင်ငံမှာရပ်ပေါင်း40နီးပါးအကြီးအကျယ်ကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲကတော့တင်းင်းခွင်းကြီးမှာပြီးဆုံးသွားပြီးမဲပေးသူတွေကိုတွေးဆုံမေးမြန်းပြီးခံမှန်းချက်တွေအရဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ပါတီကဒုတိယအစိုးရသက်တမ်းအတွက်အနိုင်ရမဲ့သဘောရှိနေပါတယ်။ရွေးကောက်ပွဲနောက်ဆုံးအဆင့်အတွက်ပြည်နယ်၈ခုမှာအမှတ်နေရာ59နေရာအတွက်တန်းနဲ့ချီတဲ့ပြည်သူတွေမဲပေးခဲ့ကြတာပါ။မဲဆန္ဒနယ်မြေ၅ခုမှာမဲပေးသူတွေကိုစစ်တမ်းကောက်ယူစစ်ဆေးချက်အရအမှတ်289နေရာကနေ305နေရာအထိမိုဒီရဲ့ BJP ပါတီကအနိုင်ရနေတာဖြစ်လို့ပါလီမန်ရဲ့945နေရာရဲ့ထက်ဝက်ကျော်ကိုအသာလေးနဲ့အနိုင်ရပြီးဖြစ်ပါတယ်လို့ရုပ်သံသတင်းတွေကကြေညာလိုက်တာပါအရင်ယူကောက်ပွဲတွေမှာမဲရလခမန်းချက်တွေလွဲတက်တဲ့အတွေ့အကြုံရှိပါတယ်အိန္ဒိယနိုင်ငံမှာလူသန်း900လောက်မဲပေးခွင့်ရှိပြီးလာမယ့်ဇာတာပတိနေ့ကျမှမဲရလတွေပြည့်စုံမှာပါ
အီဂျစ်နိုင်ငံကဂီဇာပိရမစ်တွေအနီးတနင်္ဂနွေနေ့တုန်းကဘတ်စကားတစ်စင်းကိုပြင်ပထားဖောက်ခွဲမှုအတွင်းအနည်းဆုံး16ဦးဒဏ်ရာရတယ်လို့လုံခြုံရေးသတင်းရှင်းမြစ်တွေကပြောပါတယ်။ခီးသည်တင်ကားပေါ်မှာလူ28ဦးလိုက်ပါလာပြီးအများစုကတောင်အာဖရိကကဘာလှည့်ခီးသည်တွေဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဖောက်ခွဲမှုကဘယ်သူလက်ချက်ဆိုတော့မသိရသေးပါဘူး။တောင်အာဖရိကတာမတ်ကြီးဘူစီမာဗင်ဘယ်လာနဲ့ကိုယ်စားလှယ်အဖွဲ့လဲစီးရုံတွေမှာသွားပြီးဒဏ်ရာရသူတွေကိုတွေ့ဆုံခဲ့ကြတယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်။ပောက်ကွဲမှုဟာဂီဇာပိရမစ်တွေအနီးဆောက်လက်ဆက်အီဂျစ်ရှေးဟောင်းသမိုင်းပြတဲ့ကြီးနားမှာဖြစ်ပွားခဲ့တာပါ။ဒီပောက်ကွဲမှုကြောင့်ပြတဲ့ကိုတစုံတရာထိခိုက်ပျက်စီးစေတာမျိုးမရှိဘူးလို့လဲရှေးဟောင်းပျက်စီးထိမ့်သိမ်းရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်။ပောက်ခွဲပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းဂီဇာပိရမစ်တွေနားမှာပဲဘုံတလုံးပောက်ကွဲခဲ့တာကြောင့် BNN ကဘာလက်ခီးသွား၃ဦးနဲ့ဒေသခံအလန်းညွန့်တို့သေဆုံးခဲ့ရပါတယ်ရှင်
အမေရိကန်နိုင်ငံနဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုအီရန်ဘက်ကရန်စတိုက်ခိုက်လာမယ်ဆိုရင်အီရန်နိုင်ငံဟာကမ္ဘာမြေပုံပေါ်ကနေပျောက်ထွက်သွားလိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့သူ့ Twitter မှာရေးသားလိုက်ပါတယ်။အမေရိကန်ကိုဘယ်တော့မှလာပြီးမချိန်ချောက်ဖို့ကိုလည်းထပ်ပြီးတတိပေးလိုက်ပါတယ်။လွန်ခဲ့တဲ့3ရက်တုန်းကတော့သမ္မတထရန့်ဟာအီရန်နဲ့ပတ်သက်လို့သူ့ရဲ့ရန်လိုတဲ့ရက်တီချက်တွေကနေနောက်ဆုတ်ခဲ့ပုံရပြီးအီရန်နဲ့စကားပြောလို့ကြောင်းလည်းပြောခဲ့တာပါ။ဒါအပြင်အီရန်နဲ့ဆက်ဖြစ်ဖို့ရှိသလားလို့သတင်းတောက်တွေကမေးရမှာလဲ။အဲ့လိုမမျှော်လင့်ဘူးလို့ပြန်ဖြေပါရယ်။ဒါပေမဲ့လက်တလောမှာတော့အမေရိကန်ပါဝင်ဒေတာတွင်းသူ့မဟာမိတ်တင်နေရောအီရန်တို့ကြားမှာထိတ်တဲရင်ဆိုင်စရာအကြောင်းမရှိသေးပါဘူး။အီရန်ကြောတော်နောက်ခံပေးထားတဲ့ဟူသီတပုံတွေယီမင်နိုင်ငံမှာဆော်ဒီပိုင်ရေနံထုတ်စက်ရုံတစ်ခုကိုပြီးခဲ့တဲ့သတင်းပတ်ကဒရုန်းနဲ့ပစ်ခတ်မှုအတွက်ဆော်ဒီကပြစ်တင်ရှုတ်ချခဲ့ပါတယ
်။မတ်တင်ကြီးထိုင်းနဲ့ကိုညာဝင်းအောင်တို့ကတင်းလာနေနေတဲ့ခင်သတင်းစီစဉ်ကိုတင်ဆက်သွားတာပါ။အခုတော့သတင်းလွှာတပုတ်ကိုပြောပြမှာပါရှင်။စီးရဲပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်အတွက်နိုင်ငံတကာကအကူအညီပေးတဲ့နေရာမှာတတိထားစီစစ်စီလိုတယ်လို့ဒါဇင်နဲ့ထီတဲ့လူခွင့်ရေးဖွဲ့တွေကတိုက်တွန်းနေကြပေမဲ့လည်းကမ္ဘာဘဏ်ကနေဒေါ်လာတန်100ဖွံ့ဖြိုးရေးအထောက်အကူပေးမဲ့အစီအစဉ်အသေးစိတ်ကိုပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်လိုက်ပါတယ်။ကမ္ဘာဘဏ်ရဲ့အကူအညီတွေရခိုင်ပြည်နယ်တွင်ထိရောက်မှုရှိစေရေးမြန်မာအစိုးရနဲ့စစ်တပ်ပေါ်မှာမူတည်နေကြောင်းအကဲခတ်တွေနဲ့လှုပ်ရှားသူတွေကလည်းသုံးသပ်ပါတယ်။ဆက်ပြီးနားဆင်ပါရှင်။ World Bank ကမ္ဘာဘဏ်ကနေရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်အခုလိုအကူအညီပေးမဲ့အစီအစဉ်ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးဟာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဆင်မြောက်ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့ဆွဆွဲချက်တွေရင်ဆိုင်နေရခြင်းရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်အဓိကနိုင်ငံတကာအထောက်အပံ့တစ်ခုဖြစ်လာတယ်လို့ဆိုရမှာပါ။ဒါနဲ့ပတ်သက်လို့ကမ္ဘာ့ဘဏ်ရဲ့တုံ့ပြန်ချက်မှာတော့ရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေဖြစ်ရှင်းနိုင်ခြင်းမရှိသေးတဲ့အပေါ်စိုးရိမ်မကင်းဖြစ်တယ်လို့အကြမ်းဖက်မှုကိုရှုံချကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရကိုကမ္ဘာ့ဘဏ်အနေနဲ့အကူအညီပေးနေတယ်လို့ဆိုပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်မှာဒေသခံလူထုလိုအပ်နေတဲ့ဖွံ့ဖြိုးရေးကိုအထောက်အကူပေးဖို့နိုင်ငံတကာအတိုင်းအဝိုင်းဘက်ကရက်ဆိုင်ထားဖို့ဆိုတဲ့အချက်ကိုတော့ကမ္ဘာ့ဘဏ်အနေနဲ့လက်မခံနိုင်ကြောင်းရိုက်တာသတင်းဌာနကတုံ့ပြန်တဲ့စာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းအခုလိုကမ္ဘာ့ဘဏ်ရဲ့ဒေါ်လာတန်100စီမံကိန်းရခိုင်လူထုအတွက်အကျိုးထိရောက်မှုရှိစေဖို့ဆိုရင်အစိုးရနဲ့စစ်တပ်ပေါ်မှာမူတည်နေတယ်လို့ American ရခိုင်လူမှုအဖွဲ့အစည်းဒူဥက္ကဋ္ဌဦးသိန်းထွန်းစံကသုံးသပ်ပါတယ
်။အရသားတွေပြည်လွှာနေရတဲ့တည်ကြည်နေတဲ့ကိစ္စကကျွန်တော်မြင်တာတော့အတရားရခိုင်တို့ဒီပါအစိုးရနဲ့စစ်တပ်မှာပဲတာဝန်ရှိတယ်လို့မြင်ပါတယ်ခင်ဗျာသူတို့တွေအရသာနေတဲ့နေရာတွေပေါ့နော်လူလူတွေရှိတဲ့နေရာတွေရက်တွေရွာတွေကြီးတွေရွာတွေကိုမြို့တွေကိုဝင်ပြီးတော့ဒုက္ခမပေးနိုင်ဘူးအဲ့လိုမျိုးဆိုရင်ဒီနေရာတွေကဘာမှပြဿနာတက်နေမယ့်နေရာမဟုတ်ဘူးခင်ဗျာအခုအဲ့နားမှာနှစ်ဖက်သွားပြီးစစ်ဖြစ်တယ်ဆိုတာလေသူတို့တွေကနေပြီးတော့ရခိုင်လူလူတွေကိုတတိတဖုံအပြင်မဲပြီးတော့ပေါ့နော်ညှိုးထားပြီးတော့သွားဒုက္ခပေးနေတဲ့ပုံစံမျိုးပဲမြင်ရတာပေါ့နော်
ရခိုင်ပြည်နယ်ပြည်လဲထူထောင်ရေးနဲ့ဖွံ့ဖြိုးရေးဒေါ်လာတန်100အထောက်အကူပေးမဲ့အစီအစဉ်မှာစင်ရဲနွမ်းပါသူတွေကိုတင်တန်းနဲ့အခြားအကူအညီတွေပေးမှာဖြစ်တယ်လို့အလုပ်ကိုင်တွေဖန်တီးပေးရေးလုပ်ငန်းရှင်တွေကိုငွေကြေးထောက်ပံ့မဲ့အစီအစဉ်တွေပါဝင်နေကြောင်းနဲ့ဒီအစီအစဉ်တွေကိုအကောင့်ထည့်ဖို့စောင့်ကြည့်မယ်အစိုးရရဲ့ဆောင်ရွက်မှုတွေကိုကမ္ဘာ့ဘဏ်ကနေကူညီပံ့ပိုးပေးမှာဖြစ်ကြောင်းကမ္ဘာ့ဘဏ်ရဲ့အင်တာနက်ဝက်ဘ်ဆိုက်မှာမေလ10ရက်နေ့ရက်စွဲနဲ့အသေးစိတ်ထုတ်ပြန်ထားပါတယ်American ပြည်ထောင်စုအခြေဆိုင်မြမစီးပွားရေးပညာရှင်ဦးကန်ထွန်းကလည်းကမ္ဘာ့ဘဏ်အနေနဲ့ဒီလိုဖွံ့ဖြိုးရေးအကူအညီအတွက်အကျိုးမြတ်တရားတွက်ပြီးမှဆောင်ရွက်လေရှိကြောင်း VOE ကိုပြောပါရယ
်ကမ္ဘာ့ဘဏ်ကဒီလိုလှုပ်ဖို့ဆုံးဖြတ်တယ်ဆိုလို့ရှိရင်ထိရောက်မှုအနည်းငယ်များရှိမယ်လို့သူတို့သုံးသပ်လိုတာလုပ်တယ်လို့ဆုံးဖြတ်တယ်လို့ယူဆပါရယ်အိုင်းပြည်တကောသူတို့တကောအကျိုးမရှိဘဲနဲ့တော့လုပ်မယ်လို့မထင်ဘူးလေဒါလို့ကမ္ဘာ့ဘဏ်ဖွဲ့စည်းရဖွံ့ဖြိုးရေးအနည်းဆုံးဖြစ်တဲ့ဘာမှဒီရဲ့ရခိုင်ပြည်နယ်မှာဒါလိုလုပ်မယ်ဆိုလို့ရှိရင်ဟိုရခိုင်ဒေသရဲ့ဖွံ့ဖြိုးမှုတွေအောက်ကိုဖြစ်မယ်ဆိုတော့ရေချက်ကဟိုရင်လောက်မှာပဲဟိုစွန့်စားမှုတွေကတော့ရှိတယ်ရှိတာကိုကြောက်ပြီးတော့ရှောင်နေမယ်စာနော်အခုကောကိုလည်းမလုပ်နိုင်ဘူးကမ္ဘာ့ဘဏ်နဲ့ဖွဲ့စည်းကြတယ်အကျိုးမရှိပဲသူတို့ဟိုမလုပ်ဘူးလို့ယူဆတဲ့အတွက်ဒီလုပ်ငန်းကတော့ရမယ့်အမြတ်ကရှုံးနေနေမယ်လို့အန္တရာယ်ယူဆပါတယ်
မြန်မာနိုင်ငံတဝန်းမတူညီတဲ့အတိုင်းဝိုင်းနေကြစီးပွားရေးခွင့်လန်းတွေဖန်တီးပေးခြင်းအပြင်ငြိမ်းချမ်းရေးအကျိုးမြတ်တွေရရှိအောင်ကူညီဆောင်ရွက်ပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့လည်းပံ့ပိုးထားတယ်လို့ကမ္ဘာ့ဘဏ်ရဲ့တုံ့ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်အတွက်ကမ္ဘာ့ဘဏ်ကနေဒါဇင်နဲ့ချီတဲ့လူခွင့်ရေးဖွဲ့တွေနဲ့ဒီနှစ်အစောပိုင်းကတွေ့ဆုံဆွေးနွေးရမှာ
Yakan did ama, dika, petipa, pisidia, Luquin y petana, dandu nina yine, lumioe bada y quetamu, sararigo, pishin pejim shive, a day babe, diware, dianle to down yine, pumioe, sisinigo, belu accounted pomle, sura, Luquin y periga, megon toke jabare, dabi, e, lenagain tapone, diwari, pinidia, dre, yakan dinere, nanganaga, kuni, beye, sisinu, bom, yama, soyaka, ganta, tajinga, dilo gababa, yesimangi, titio ya accounted ponai bam la, sura guro, than the ash. ဒီနေ့နေ့ခင်ဗျာရဲ့လူစုပါရရှင်တနင်္လာနေ့နေ့ခင်ဗျာရဲ့မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန်ဒီစီကနေတင်ဆက်နေပါရရှင်အခုတော့မြန်မာရေးရာဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပါပါ
NLD ဆိုရလက်ထက်ပညာရေးဆိုင်ရာပြုပြင်ပြောင်းလဲမှုအခြေအနေတွေကိုပညာရေးမခင်ထူထွေးကနေရန်ကုန်ဗီအိုအေရုံးခွဲမှာတွေ့ဆုံမေးမြန်းထားတာကိုနားဆင်ကြရအောင်ပါရှင်။အဲဒီကတော့လေဒီနေ့ကျွန်တော်တို့ဆွေးနွေးတင်တာကကိုတင်မောင်မောင်အေးရလက်ရှိမှာဒီမြန်မာနိုင်ငံရဲ့ဒီပညာရေးပြုပြင်ပြောင်းလဲမှုတွေကိုဦးဆောင်ပြီးတော့လုပ်နေတဲ့အဖွဲ့ထဲမှာလဲပါနေတယ်။နောက်လက်ရှိဒီ
ဒီပညာရေးဆိုင်ရာတွေကိုဒီပညာရေးဦးကြီးဌာနအကြံပေးနေရတူတဲ့အူတွေဖြစ်တဲ့ဆွဲခါကြတော့အခုလက်ရှိအနေအထားမှာဒီပညာရေးနဲ့ပတ်သက်တဲ့ပြည်ပြောင်းလဲမှုတွေကဘယ်လောက်အနေအထားထိကိုရောက်နေပြီလဲဒီလက်ရှိ NLD အစိုးရမတက်လာခင်တည်းကဥသိမ်းဆိုရလက်ထက်ကCSR ဆိုပြီးတော့ပညာရေးစနစ်ကြီးတစ်ခုလုံးပြန်လဲတုံးတက်ပြီးတော့မှအနှစ်30ဒီအနီးအနီးစပီပေါ့နော်ဒီအမျိုးသားမြန်မာနိုင်ငံအမျိုးသားပညာရေးမဟာဗျူဟာဆိုပြီးတော့ချပြီးတော့ဆောင်ရွက်နေပေါ့နော်အခုလက်ရှိမှာတော့ပညာရေးဥပဒေလဲနှစ်ခုပေါ့နော်2040မြို့သားပညာရေးဥပဒေနဲ့2005အဲမြို့သားပညာရေးကိုပြုပြင်ပြောင်းလဲဥပဒေဆိုပြီးနှစ်ခုလဲရှိနေပြီ ပြီးလို့ရှိရင်ခုနကCSRဆိုပြီးတော့ပေါ့နော်မြို့သားပညာရေးမဟာဗျူဟာ9နှစ်စီမံကိန်းနဲ့လောလောဆယ်သွားနေတာဆိုလို့ရှိရင်ခီးတူကကျိုးခဲ့ပြီလို့ပြောရမှာပေါ့နော်အဲခုနပြောသလိုဒီတဝက်ကျိုးခဲ့တဲ့အတိုင်းအတာအတွင်းမှာလဲဒီပညာရေးအသုံးစရိတ်ကထူးထင်ဆိုလို့ရှိရင်အရင်တော့ဆိုနှစ်ရာခိုင်နှုန်းလောက်ကနေပြီးတော့ပေါ့နော်အခုဆိုလို့ရှိရင်ရှစ်ရာခိုင်နှုန်းကိုးရာခိုင်နှုန်းနိုင်ငံတော်ရဲ င်တော့ဒီကျွန်တော်တို့နိုင်ငံကအနှစ်ပေါင်းများစွာပေါ့နော်ဒီပညာရေးစနစ်ကဘယ်လိုပြောမလဲဒီဟိုလစ်လူရှုခံခဲ့ရတယ်ပြောမှာပေါ့နော်စနစ်တကျနဲ့ပြုစုပျိုးထောင်ခဲ့တဲ့အချိန်တွေမရှိခဲ့တဲ့ခါကြတော့လမ်းကြောင်းမှန်နေပြီဆိုရင်တောင်မှတီးပွင့်တွေကိုတွေ့ရဖို့ဆိုတဲ့ဟာကတော်တော်ကြီးကိုအချိန်ပေးရအောင်ပေါ့နော်ဒါပေမဲ့ခုနကဒီဟိုဥပဒေဘက်ကကြည့်မယ် policy ဘက်ကကြည့်မယ်ပြီးလို့ရှိရင်ရင်းနှီးမြှုပ်နှံမှုနိုင်ငံတော်ရင်းနှီးမြှုပ်နှံမှုတွေဘက်ကကြည့်မယ်ဆိုလို့ရှိရင်တော့ဒါတွေလမ်းကြောင်းကတော့တည့်နေပြီလို့ပြောလို့ရပါတယ်
ဆိုတော့ပြင်ပြောင်းလဲမှုတွေကတော့စတင်လှုပ်ဆောင်နေပြီအကောင့်ထဲစပြီးတော့ပေါ်နေတဲ့အနေအထားကိုတော့ရောက်နေပြီပေါ့နော်
ဆို
တော့ပညာရေးစနစ်ကိုပြောကြမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒါပညာရေးမှာအခြေခံမူလတန်းရှိမယ်အလဲတန်းရှိမယ်ထက်တန်းရှိမယ်ဆိုတော့အခုဒီအစိုးရလက်ထက်မှာလည်းအဲ့ဒီဒီကဏ္ဍအတီးတီးမှာစဒီဒီအဆင့်တိုင်းအဆင့်တိုင်းမှာပေါ့နော်စပြီးတော့ပြင်ပြောင်းလဲမှုတွေလုပ်နေတယ်ဆိုတော့သိရတယ်ဆိုတော့အထူးသဖြင့်ဒီအပညာရေးရဲ့အခြေခံကတော့တကယ်တမ်းမူလတန်းပေါ့နော်ဆိုတော့အဲ့ဒါလေးတွေလည်းအသေးစိတ်နည်းနည်းဟိုဆွေးနွေးပေးစစ်ချင်ပါတယ်အခုလက်ရှိမှာဒီအခြေခံမူလတန်းပညာရေးနဲ့ပတ်သက်ပြီးတော့ဘယ်လိုအပြောင်းလဲတွေတကယ်တမ်းဒီအဓိကဒီအခြေခံကဒါပဲလေဆိုတော့အဲ့ဒီအပိုင်းမှာပြင်ပြောင်းလဲမှုတွေပါတယ်ရှိနေတဲ့အခြေခံပညာမူလတန်းအလဲတန်းအထက်တန်းပေါ့ဆိုတော့အရင်နဲ့မတူတဲ့အခုလက်ရှိမှာအပြောင်းလဲရပါဖြစ်မယ်
ဒီအခြေခံပညာအခြေခံပညာရေးစနစ်ပေါ့နော်ခုနပြောချင်မူလတန်းအလဲတန်းထက်တန်းကိုအခြေခံပညာရေးစနစ်ဆိုပြီးတော့ခေါ်ကြတာပေါ့နော်အဲအခြေခံပညာရေးစနစ်အောက်မှာတော့ခုနကဒီမြို့သားပညာရေးမဟာဗျူဟာတဲကဟိုချမှတ်ထားတဲ့ဒီဘယ်လိုပြောမလဲ policy အတိုင်းကိုတောင်းရတယ်ပေါ့ဥပမာဆိုလို့ရှိရင်အခုကျွန်တော်တို့မြန်မာနိုင်ငံမှာအာဒီ10တန်းထိပဲရှိခဲ့တယ်ပေါ့နော်ဒါ10တန်းကိုကျွန်တော်တို့လွတ်ချက်ပြီးတော့ကျောင်းဆရာဆရာမဘိုးပြစ်စနစ်နဲ့ပဲကျွန်တော်တို့ကြီးပင်းခဲ့တာပေါ့ကျွန်တော်တို့ကိုယ်တိုင်ပဲဒီစနစ်ကပဲကြီးပင်းခဲ့တာပေါ့နော်အခုလက်ရှိမှာဆိုလို့ရှိရင်ဒီဆရာဆရာမဘိုးပြစ်စနစ်ကနေပြီးတော့ကျောင်းမဘိုးပြစ်စနစ်ကိုပြောင်းပြီးတော့ဒီ KG Plus 12ဆိုတဲ့စနစ်ပေါ့နော်12တန်းဒီအခြေခံပညာရေးစနစ်ကို12တန်းအကောင့်တွေပေါ်နေတယ်အကောင့်တွေပေါ်နေတာမှာအခုလက်ရှိမှာဆိုလို့ရှိရင်အခုလာမဲ့ပညာသင်နေပေါ့နော်2019 2020မှာဆိုလို့ရှိရင်3တန်းနဲ့6တန်းကိုသင်ယူညွှန်းနှံအသင့်နဲ့စမယ်အဲစခဲ့တာပြီးခဲ့နည်းနည်းကျော်ကျော်လောက်ကဆိုတော့အခုဆိုလို့ရှိရင် KG အာသူငယ်တန်းပြီးလို့ရှိရင်တန်းနှစ်တန်းကတော့ ပြီးခဲ့တဲ့နှစ်တည်းကအကုန်လုံးပြောင်းပြီးသွားပြီတင်ယုံညနာတက်တင်နေသွားနေပြီပြီးလို့ရှိရင်အခုလာမယ့်နှစ်မှာ3တန်းနဲ့6တန်းကိုတင်ယုံညနာတက်သွားမယ်ပြီးလို့ရှိရင်နောက်လာမယ့်နှစ်မှာဆိုလို့ရှိရင်4တန်းရဲ့9တန်းရဲ့10တန်းရဲ့အဲ့တော့တနည်းတနည်းမှာတိုးတိုးသွားပြီးလို့ရှိရင်နောက်ပိုင်း2022-23မှာဆိုလို့ရှိရင်ကျွန်တော်နိုင်ငံရဲ့လက်ရှိခုနအခြေခံပညာရေးစနစ်က KG Plus 12လို့ခေါ်တဲ့တင်ယုံညနာအစ်စ်ကိုရောက်ပါလိမ့်မယ်အဲ့တော့ဒီဟာရဲ့ပြုတ်ပြုတ်ပြောင်းလဲရတဲ့အကြောင်းရင်းကလည်းသူကတော်တော်ကြီးကိုလည်းဟိုလိုအပ်ချက်တွေရှိရဲတိုင်းပြည်မှာလည်းခုနအရင်တော့10တန်းပဲရှိခဲ့10တန်းပဲရှိခဲ့ကြတော့10တန်းပြီးတဲ့ချောင်းလူချောင်းသားက16နှစ်လောက်ပဲရှိပုံပဲအပြည်ပြည်ဆိုင်ရာဥပဒေနဲ့ခုနကဘယ်လိုပြောမလဲဒီလူအခွင့်အရေးတွေဘာတွေနဲ့ပြန်ကြည့်မယ်ပြီးလို့ရှိရင်လူတရားရဲ့ဆုံးဖြတ်ပိုင်ခွင့်တွေဘာနဲ့ပြန်ကြည့်မယ်ဆိုလို့ရှိရင်သူက16နှစ်ကိုအဓိကသွားကြတာပြီးလို့ရှိရင်16နှစ်ပြီးလို့ရှိရင်တက်ကူတွေဘာဆက်တက်ကြရဲဆိုတဲ့ခါကျတော့ဒီဟာနဲ့ပြန်ကြည့်လို့ရှိရင်မြန်မာပြည်ကနောက်ဆုံးနိုင်ငံတစ်ခုလို့တော့မှပြောလို့ရပါဘူးเนาะဒီ KG Plus 12တန်းစနစ်ကိုပြောင်းလဲတဲ့နေရာမှာပေါ့เนาะဒါပေမဲ့အခုလောဆိုတော့စနေပြီအဲတင်ယုံညွန်းအစ်စ်ဖြစ်တဲ့အပြင်ကိုဆရာဆရာမတွေကိုလည်းဒီတင်ယုံညွန်းအစ်စ်ကိုဘလို့တင်ရမယ်ဆိုတဲ့ training ကနှစ်တိုင်းပေးရတယ်ပေါ့ဒီနှစ်မှာဆိုလို့ရှိရင်ဆရာဆရာမပေါင်း2000ခွဲကိုဒါပညာရေးဝန်ကြီးဌာနကဒီတင်ယုံညွန်းအစ်စ်ကို training ပေးရတယ်ပေါ့เนาะပြီးလို့ရှိရင်ခုနကပြောတဲ့သလိုပေါ့เนาะတင်ယုံညွန်းအစ်စ်မှာလည်းအရင်တော့ဘာသာရက်တွေပါတဲ့အပြင်ကိုဘာသာရက်အစ်စ်တွေထပ်ပါလာတာပေါ့เนาะဥပမာဆိုလို့ရှိရင်ဒီအနုပညာနဲ့ပတ်သက်တာတွေဂီတနဲ့ပတ်သက်တာတွေပါလာမယ်အားကစားနဲ့ပတ်သက်တာတွေပို့ပြီးတော့ပါလာမယ်ပြီးလို့ရှိရင်ဒီကိုယ်တိုင်လေ့လာသုံးသပ်ပြီးတော့မှစဉ်းစားတွေးခေါ်ပြီးမှဆုံးဖြတ်ချရတဲ့ critical thinking လို့ခေါ်တဲ့အစိတ်အပိုင်းတွေတော့များပါလာတယ်အဲ့ဒါတွေကခုနပြောင်းလဲရအောင်စနေပြီဒါပေမဲ့တကယ်တမ်းကတော့ခုနပြောလို့မဟုတ်เนาะဒီတကယ်ဒီအပြောင်းလဲတွေရဲ့ရလက်ကိုအတိအပွင့်တွေကိုခန်းစားဖို့ဆိုရတာကြတော့ခုနအပြောင်းလဲပြီးသွားပြီးတော့မှကျွန်တော်ကဟိုဟိုတွေ့ကြုံခံစားရမယ်ဆိုတော့အချိန်တော့နည်းပေးအောင်ပေါ့။
နောက်ကျမတို့တည်တဲ့အတိုင်းတည်ရတော့ဆိုရင်အခုဒီနှစ်10တန်းစာမှုပဲဆိုလို့ရှိရင်ဒါမေးဖို့မေးတဲ့ပုံစံကြီးစပြောင်းသွားပြီ
။ဟုတ်တယ်။
နောက်ဒီစနစ်လည်းအပြောင်းလဲရှိတယ်လို့ပြောတယ်။10တန်းစာမှုပဲအောင်တဲ့လူငယ်ကလေးတွေဒီအရင်တော့ကနဲ့မတူတော့ဘဲနဲ့စနစ်တစ်ခုရောက်သွားမယ်ဆိုတော့တို့ကကကနာမတိကြဘူး။ဥမာဒါဟိုအရင်လိုအနိုင်ဟိုအောင်နဲ့ရှုံးတယ်မဟုတ်တော့ဘဲနဲ့ဒါဒီအထက်တက်ပညာအခြေခံပညာအဆင့်အောင်လက်မှတ်ဟိုရတယ်ဆိုရဲအဆင့်ပုံစံဖြစ်သွားမယ်ဆိုတော့ကခဏနားမလဲကြဘူးအဲ့ဒါကိုရောဒီပညာရေးဝန်ကြီးဌာနအနေနဲ့သိရှိကြရှင်းလင်းတင်ပြတာမျိုးရှိလားအဲ့ဒီစနစ်အပြောင်းလဲလေးရောနဲ့ရှင်းပြပါလား
ကျွန်တော်နားလေသလားကတော့သူကဆယ်တန်းဒီနှစ်ဖြည့်ပြီးတဲ့အကြောင်းသားတွေကဖြည့်ရဲ့အကြောင်းသားတွေကသူကအဆင့်3ဆင့်နဲ့သွားပြီပေါ့နော်ကာကြီးခါကွေးကားငယ်အဆင့်နဲ့သွားပြီအဲကာကြီးအဆင့်နဲ့အောင်တဲ့အကြောင်းသားတွေဆိုလို့ရှိရင်တော့သူကတက္ကသိုလ်ဝင်ခွင့်စာမေးပွဲတွေကိုဒါသူတို့ဝင်ဖြည့်ပြီးလို့ရှိရင်အခုလေတက္ကသိုလ်တွေကလည်းသူတို့ပါသူတို့ရွေးချယ်တဲ့ပုံစံနဲ့အခုအနောက်နိုင်ငံတွေတိုးတက်တဲ့နိုင်ငံတွေမှာတော့သွားနေပေါ့နော်အမှတ်တခုလည်းကြည့်တာမဟုတ်တော့ဒါတော့မနစ်တည်းဆက်အဲတက္ကသိုလ်ဝင်ခွင့်စာမေးပွဲသူတို့ကိုယ်တိုင်ရှောက်အောင်မယ်ခုနA နဲ့အောင်တဲ့အကြောင်းသားတွေ B နဲ့အောင်တဲ့အကြောင်းသားဆိုလို့ရှိရင်တော့သူကတချို့တစ်ဘက်ကတက္ကသိုလ်ကိုသူတို့ရှောက်နိုင်မယ်ဝင်ခွင့်ရမယ်ဖြည့်ဆိုလို့ရှိရင်ပေါ့နော်တချို့ကြတော့ဝင်ခွင့်ရကြမှာရမယ်အဲ C နဲ့ကြရဲ့ C နဲ့အောင်တဲ့ចောင်းသားတွေဆိုလို့ရှိရင်သူကခြေခံပညာပြီးဆုံးသွားတယ်ဆိုတော့သူလက်မှတ်တော့သူကထုတ်လို့ရမှာဒီနေ့ကစပြီပေါ့နော်အဲ့လက်မှတ်နဲ့သူကအလောက်ကနေစသွားလို့ရပြီပြီးလို့ရှိရင်အခုလက်ရှိမှာကျွန်တော်သိလို့ဆိုလို့ရှိရင်ပညာရေးဝန်ကြီးဌာနကပဲဒီတခြားမိဖက်အဖွဲ့အစည်းတွေဒီ UN ကဒီဟိုထောက်ကူပြုတဲ့ agency နဲ့ပူးပေါင်းပြီးတော့ခုနလိုမျိုး C နဲ့ဆယ်တန်းအောင်ခဲ့တဲ့ចောင်းသားတွေကိုဘလိုနည်းနဲ့ဒီခုနမှာကြားထဲမှာပေါ့နော်သူတို့ရဲ့ဒီတင်ကြားရေးပိုင်းတွေကိုဘလိုဆက်သွားလို့ရမလဲဆိုတော့ online နဲ့ offline နဲ့လာနဲ့လေ့လာတင်ကြားတဲ့စနစ်တွေနဲ့အခုဒါတွေလုပ်ဖို့တော့ဟိုဆွေးနွေးမှုတွေသုံးသပ်မှုတွေနဲ့ဒါဒီလိုမျိုးလှုပ်ဆောင်မှုတွေလုပ်နေတော့ကျွန်တော်
ဒါကကျွန်မနားလဲတာကတော့ဒီတင်ယိုညွန်းနှန်းနဲ့ပညာရေးစနစ်ပုံစံစပြောင်းတာပေါ့နော်ပုံမှန်အတိုင်းသွားတဲ့ဟာမျိုးပေါ့ဆိုတော့တစ်ဖက်မှာကျွန်တော်တို့ကကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာအခုအပြင်သွားရတဲ့နယ်တစ်ဖက်ဆိုင်မှာကလေးအများကြီးရှိရဲလမ်းမမှာတန်းရောက်နေတယ်ဆက်မလာဒီလုပ်ငန်းခွင်ထဲမှာဝင်နေတဲ့ကလေးတွေအများကြီးရှိရဲចောင်းပြင်ပောက်ရောက်နေတယ်အဲ့ဒါလို့ចောင်းပြင်ပောက်ကိုရောက်နေတဲ့ကလေးတွေအတွက်ကောဒီအစိုးရအနေနဲ့ဘာတွေဆောင်ရွက်ပေးနေတာရှိပါလဲရှင
်ဟုတ်တယ်ចောင်းပြင်ပောက်ရောက်နေတဲ့ကလေးတွေအများကြီးပေါ့ကျွန်တော်နိုင်ငံမှာဒါတရားဝင်နံပါတ်အရဆိုလို့ရှိရင်1.8တန်းလောက်ရှိရလို့ပြီးတော့ဒါဒီပညာရေးဝန်ကြီးဌာနကတရားဝင်ကြေညာတာပေါ့နော်ဒါပေမဲ့တကယ်တမ်းကကြတော့ဒီကလေးတွေဘယ်နေရာမှာရောက်နေလဲဘယ်လောက်ရှိတယ်ဆိုတော့တကယ်တမ်းကာကနာနဲ့စစ်တမ်းကောက်ခဲ့တာလည်းရှိသေးဘူးလောဆယ်မှာလည်းကိကန်းကွက်မရှိတော့ဘူးကျွန်တော်တို့ကိုယ်တိုင်ဒါဟိုဒီပြဿနာကြီးဒီခက်ခဲကြီးရှိနေဆိုတော့တည်တဲ့ခါကျတော့ဒါမျိုး mind project ဆိုပြီးတော့ဒီကလေးတွေကိုဒီသူတို့လုပ်နေအလုပ်ခွင်ကိုသွားပြီးတော့ပေါ့နော်ကားကြီးတွေကိုစာပင်ကြောင်းလုပ်ပြီးတော့လေ့လာသင်ကြားမှုတွေသင်ကြားမှုတွေစလုပ်ခဲ့တာပေါ့နော်အဲ့ခုန1.8တန်းလောက်ရှိတယ်ကျောင်းပြေရောက်နေကလေးတွေထဲမှာဟို80 90ရာခိုင်နှုန်းကအလုံးလုံးနေကလေးတွေမီးပွိုင်နေမှာဆိုလို့ရှိရင်တမဒီရေတံမှုရောင်းတဲ့ကလေးတွေမုံရောင်းတဲ့ကလေးများရွယ်ကျောင်းနေရွယ
်ဒါကြောင့်အခုဒီပညာရေးပြည်ပြောင်းလဲမှုတွေမှာဒီကလေးတွေအတွက်ကိုစဉ်းစားပြီးတော့လှုပ်ဆောင်ရတာရှိပါလား
အဲ့တော့အရင်တော့ကတော့မရှိခဲ့ဘူးမရှိခဲ့ဘူးလေပြင်ဒီကလေးလို့သမားဆိုရဲစကလုံးအောင်မှာကျွန်တော်သုံးဖို့ခက်တာပေါ့နော်အခုအန်အယ်ဒီဆိုတဲ့လာပြီးနောက်ပိုင်းမှာပညာရေးဝန်ကြီးဌာနရဲ့အောက်မှာအကြောင်းပြမနဲ့တသက်တာဦးစီးဌာနဆိုပြီးဦးစီးဌာနအသက်တစ်ခုဖွဲ့ပေးခဲ့တယ်အဲ့ဦးစီးဌာနကအဲ့အောက်မှာပဲအခုကျွန်တော်တို့ဒီအဲ့ဦးစီးဌာနရဲ့အဓိကရည်ရွယ်ချက်ကတော့ကျွန်တော်အကြော ဝင်မယ်စဖွဲ့တဲ့ရဟိုဒီဒီလိုပြောမလဲ strategy ဆွဲတာတွေ view อ่ะဆွဲတာကျွန်တော်စပြီးလုပ်ခဲ့ဖြစ်ပါတယ်အခုတော့ဆိုတော့ဒီ DAE ပေါ့เนาะ Department of Alternative Education ဒီဦးစီးဌာနအောက်ကနေပြီးတော့ခုနဟိုစက်တက်မြောက်မှုလှူရှားမှုစက်တက်မြောက်ရေးလှူရှားမှုတွေပြီးလို့ရှိရင်ဒီကျောင်းပြင်ပမူလာတန်းတန်းညိပညာရေးစနစ်ဆိုတဲ့ဟာတွေလုပ်ဖြစ်နေတယ်ပြီးလို့ရှိရင်ဒီကျောင်းပြင်ပမူလာတန်းတက်နှိပညာရေးစနစ်ဆိုတဲ့ဟာကိုလည်းဒီစမ်းသပ်ကာလအနေနဲ့လုပ်နေတာ3နှစ်လောက်ရှိပြီ
။ဟုတ်ကဲ့။အဲ့တော့ပြီးတော့
ဆင်းရနေတော့အကြောင်းတွင်းထဲကိုပြန်ဝင်လာလို့ရတဲ့နီလာနေပေါ့နော
်။
အဲ့တော့အားရစရာကောင်းပါလေ။ဆောင
်ရွက်မှုရတော့ရှိနေရပေါ့။ကျွန်တော်တို့အချိန်ကလည်းတိတ်မရလို့ပါဆိုတော့အချုပ်အနေနဲ့ကတော့လေဥမာအခုတက်ရှိဒီအNLD ဆိုရလက်ထက်မှာလုပ်နေတဲ့ဒီပညာရေးပြုပြင်ပြောင်းလဲမှုရဲ့အခုလက်ရှိအတိုင်းသွားနေတဲ့ပုံစံဒီဘယ်လောက်ထိအားရစရာရှိနေပြီလဲ။ဒီတိုင်းဆက်သွားမယ်ဆိုလို့ရှိရင်နောက်နှစ်ဘယ်လောက်လောက်မှာပညာရေးစနစ်ကဘယ်တိုင်းတာတစ်ခုထိကိုရောက်လိမ့်မယ်လို့သုံးသပ်မိပါလေ
။ဟိုပုံမလင်းပြောရရင်တော့ကျွန်တော်အနေနဲ့ဆိုလို့ရှိရင်တော့ဒီထက်ပိုပြီးတော့ဖြစ်စေချင်တယ်ပေါ့။အားရချင်တတ်မှုကြီးတော့တရားရခိုင်တော့မဟုတ်ဘူး။လမ်းကြောင်းကတော့မှန်နေပြီ။ခုနပြောတဲ့ဒီမျိုးသားပညာရေးမဟာဗျူဟာအရာပဲကြည့်ကြည့်မျိုးသားပညာရေးဥပဒေအရာပဲကြည့်ကြည့်ဒီလမ်းကြောင်းကမှန်နေပြီဆိုတော့ဘယ်အစိုးရပဲတက်တဲ့ဒီလမ်းကြောင်းအတိုင်းသာကျွန်တော်တို့ဆက်သွားမယ်။ပြောချင်တိုင်းပြည်ကလည်းခုနလွှတ်တော်ကလည်းလိုအပ်တဲ့ budget ကိုပြပြဆုံဆုံးနဲ့ထောက်ပံ့ပေးနိုင်မယ်ဆိုလို့ရှိရင်တော့လမ်းကြောင်းကတော့မှန်နေပြီဒီတိုင်းဆက်သွားရင်တော့ကျွန်တော်တို့နိုင်ငံကတကယ်ကိုနောင်မကြာတဲ့အနာဂတ်မှာတိုင်းပြည်မှာတကယ်ကိုလိုအပ်မဲ့သားကောင်းသမီးကောင်းရတနာတွေတိုင်းပြည်အတွက်တကယ်ကိုလိုအပ်မဲ့အင်အားတွေကိုဖြည့်ဆွမ်းပေးနိုင်မယ်ဆိုတော့တကယ်ယုံကြည်ရပါတော့ဒါပေမဲ့တစ်ဖက်မှာလည်းဟိုဒီဟာကြီးကခုနအစိုးရတစ်ခုတည်းကိုထားခဲ့လို့တော့မရဘူးပညာရေးဝန်ကြီးတစ်ခုတည်းကိုပြစ်ထားခဲ့လို့မရဘူးဟောပညာရေးဝန်ကြီးထားတာဆိုရင်ခုနဘယ်ပြောလဲဒီစနစ်ဟောင်းကြီးကနေပြီးတော့ထိုးဖောက်ဖို့စ조사နေရဲ့အဆင့်မှာပဲရှိနေသေးတဲ့အခါကျတော့ကျွန်တော်တို့အကုန်လုံးဝိုင်းလုံးမှရမယ်ခုနဒီမိဘဆရာသင်ထဲမှာမိဘတွေကိုယ်တိုင်ဝင်ပြီးတော့ထဲထဲဝင်လှုပ်ဖို့ပံ့ပိုးပေးဖို့လိုလိမ့်မယ်ပြီးတော့ပညာရေးစနစ်အဟောင်းမှာကျွန်တော်တို့အလွတ်ကျက်ပြီးတော့သားသမီးတွေတွတ်တွတ်အော်ပြီးတော့မှဒီမှာအကျယ်ကြီးစုံနေမှာမိဘတွေတချို့ကစာတက်တယ်စာကျက်နေတယ်စာတင်ကြားမှုတွေဖြစ်နေတယ်လို့ထင်နေတဲ့ဒီအတွေးအမြင်တွေကိုကျွန်တော်တနည်းဖြစ်ပုံနဲ့ပြန်ပြီးတော့သုံးသပ်ဖို့လိုလိမ့်မယ်ပေါ့နော်နောက်ဆုံးပြောချင်တာကတော့ကျွန်တော်တို့နိုင်ငံရဲ့ပညာရေးစနစ်ကဒီနှစ်ပေါင်းများစွာပေါ့နော်ဒီပြောလို့လည်းဒီလစ်လူရှုခံခဲ့ရတဲ့တစ်ပင်ကြီးတို့ဖြစ်နေ။အဲ့တော့တစ်ပင်ကြီးကအတိရွယ်တွေလည်းမရှိတော့ဖူးပွင့်လည်းမရှိတော့တစ်ပင်ကြီးပဲငုတ်တို့ကြီးပဲ။ဟုတ်လား။အဲ့တော့ဒီတစ်ပင်ကြီးကိုကျွန်တော်တို့အခုပြန်ပြီးတော့ဝေဝေဆာဆာနဲ့အတိပွင့်နဲ့ဖြစ်လာအောင်စလုပ်တဲ့အဆင့်မှာပဲရှိသေးတယ်။အဲ့တော့အောက်ပိုင်းကရေတောက်မြစ်ကတော့ခိုင်ခိုင်မှာရှိတုံးပဲ။ကျွန်တော်နိုင်ငံညီမကြီးကတကယ်ကိုပညာရေးဆိုလို့ရှိရင်မိဘရောဆရာဘယ်သူမဆိုကတကယ်ကိုထိတ်ဆုံးမှာအထွတ်မြတ်ထားကြပါလေ။ပညာတတ်ဆိုရဲဟာကကျွန်တော်နိုင်ငံတကာအရင်ကတမိုးရှိရဲစကလုံးပေါ့နော်အဲ့တော့ဒီအခုအဆက်ပြောင်းလဲဖြစ်တာကနှစ်သုံးနှစ်လောက်ပဲရှိသေးတဲ့အခါကျတော့ဒီအသီးပွင့်နေတဲ့အရွက်တွေဝေဝေစာဖြစ်လာဖို့ဆိုတာအချိန်တော့နည်းပေးရအောင်မယ်ဒါပေမဲ့ပြောနိုင်တာကတော့အောက်ဘက်မှာရေတောက်မြစ်ကတောင်းတောင်းတင်းနေရှိနေပြီဒီအခုလိုအပ်တဲ့တဘာဝဒီဓာတ်မြေဩဇာတွေနဲ့ရေတွေပါလေအခုလက်ရှိ energy ဆိုအပ်တဲ့မှာစပြီးတော့လုံလုံလောက်နဲ့ဟိုပေးနေပြီဆိုတဲ့အခါကျတော့တစ်ချိန်မှုတွေကြရင်တော့ဒီပညာရေးတစ်ပင်အုံကြီးဟာဝေးစားလာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဟု
တ်ကဲ့ဒီနေ့ရကျမရဲ့
ဒါကတော့မြမရေးရစတင်နီတန်အစီအစဉ်ကိုမခင်ဖြူထွေးတင်ဆက်ခဲ့တာပါအခုကြားခဲ့ရတဲ့မြမပညာရေးပြုပြင်ပြောင်းလဲမှုအခြေအနေတွေနဲ့တစ်ဆက်တည်းနောက်ပိုင်းမှာလည်းဒီမိုကရေစီပညာရေးဘယ်တော့တင်ပေးမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားတဲ့အပတ်စဉ်အစီအစဉ်ကိုနားဆင်ရဖို့ရှိပါရရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြည်ပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။မတို့ VOA မြန်မာပိုင်းရဲ့တနင်္လာနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီတိဆက်လက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ကြပါရရှင်အခုဒုတိယပိုင်းနာရီဝက်အတွက်ပတ်စင်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ကျွတ်တော်ကဘလို့စီစဉ်လိုက်တယ်မသိပါဘူးဒီမေကုန်းကိုလာဖြေတာကပညာရေးဝန်ကြီးဌာနကမဟုတ်ပဲပြည်တော်စုရွေးကောက်ပွဲကော်မရှင်ကဖြစ်နေတာပါကျွတ်တော်မှာလာဖြေတဲ့ယူကော့ဘဲကော်မရှင်အဖွဲ့ဝင်တယောက်က
ဒါကတော့ဒီမိုကရေစီပညာရေးဘယ်တော့တင်ပေးမလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်ရှင်။ဒါကထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့မြန်မာပြည်ကပေးစာကဏ္ဍကိုမအေးတန်နာကျော်ကတင်ဆက်မှာပါရှင်။ပါရှင် VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တိချစ်တော်ရရှင်တွေအတွက်မြန်မာတချင်းလေးတစ်ပုဒ်နဲ့မြစ်တာတိလက်ဆောင်ဖြောပြပေးလို့မှာဖြစ်ပါရယ်နော်။အခုတော့တော်ရရှင်တွေ VOE Facebook စာမျက်နှာပေါ်မှာ VOE ကိုမှတ်ချက်ပေးပြီးတော့တုံ့တက်ချက်ရေးလာတဲ့တော်ရရှင်တချို့ရဲ့မှတ်ချက်လေးတွေကိုဖော်ပြပေးကြပါတယ် review ကဏ္ဍမှာပါ။ဦးကျော်တက်ဦးဆိုတဲ့တော်ရရှင်ကတော့အမြဲတမ်းအားပေးနေပါတယ် VOE သတင်းတွေကိုအချိန်နဲ့တပြေးညီတင်ဆက်ပေးနေလို့ကျေးဇူးတင်ပါတယ်ဟုတ်ကဲ့နားဆင်တဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါရယ်နော် VOE ကတင်ဆက်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေရေးလာတဲ့တုံ့ပြန်ချက်လေးတွေကိုလည်းပြောပြပေးသွားခြင်းပါတယ်ဒီတော်ရရှင်တွေက VOE ကတင်ဆက်ပေးတဲ့လက်ရှိမြန်မာသတင်းတွေနောက်ပြီးတော့လူမှုရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့သူတို့အမြင်တွေကိုကိုယ်ပိုင်လွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့တုံ့ပြန်ရေးလာကြတာဖြစ်ပါတယ်ကျမတို့ VOE ကပြီးခဲ့တဲ့သတင်းပတ်နှစ်ပတ်စနစ်တင်းတွင်းနှစ်ပတ်အတွင်းမှာ VOE TV Magazine အစီအစဉ်ကနေပြီးတော့နိုင်ငံရေးစကားဝိုင်းအစီအစဉ်ထုတ်လွှင့်ပေးခဲ့ပါတယ်နော် NLD အစိုးရ၃နှစ်တာအတွင်းမှာဘာတွေစွမ်းဆောင်နိုင်ခဲ့လဲပထမတစ်ပတ်မှာတော့ဒီပညာရေးကျန်းမာရေးစွမ်းဆောင်နိုင်မှုတွေအားနည်းမှုတွေအခုပြီးခဲ့တဲ့မေလ၄ရက်နေ့စနေနေ့ကတော့NLD 3နှစ်တာကာလအတွင်းမှာမြန်မာနိုင်ငံမှာကြုံတွေ့ရတဲ့ပဋိပက္ခတွေကို NLD အစိုးရကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ဟိုဆွေးနွေးမေးမြန်းခဲ့တာဖြစ်ပါတယ်ဒီ season radio ကလည်းထုတ်လွှင့်ပေးတာပါဒါပေမဲ့ရုပ်မြင်သံကြားကလည်းအရင်ထုတ်လွှင့်ပေးတာဖြစ်ပါတယ်ဒီ season ကိုချီးရှူပြီးရေးလာကြတဲ့တော်ရရှင်တွေထဲမှာဆိုရင်တော့ကျော်ညွတ်ဆိုတဲ့တော်ရရှင်ကနားမထောင်ကျင်တော့ပါဘူးတဲ့အကြောင်းထက်အစိုးရနှစ်ရက်ရဲ့ power မမျှတာတွေခေါင်းဆောင်လွှဲချတာတွေလမ်းကြောင်းလွှဲနေတာတွေနဲ့ဖြည့်ရှင်းတာဝန်ယူမှုတာဝန်ခံမှုကင်းမဲ့လွန်းနေကျွန်တော်တို့နေရဲ့တိုင်းပြည်ဖြစ်ပါတယ်ဆိုပြီးတော့စိတ်ပြည့်ပြည့်နဲ့ရေးလာပါတယ်တော်ရရှင်ဒီကိုကိုကျော်ဆိုတဲ့တော်ရရှင်ကလည်းဒီ season ကိုချီးရှူပြီးတော့ကြပြတပုတ်ဆက်ပြီးတော့ပို့လာတာပါသူကသူ့ရဲ့ကြပြာကိုငိမ့်ချမ်းရေးလို့ခေါင်းစဉ်တက်ထားပါရဲ့
ငိမ့်ချမ်းရေးငိမ့်ချမ်းရေးပြောသွားလိုက်ကြတာဟုတ်ပါတယ်ဒါပေမဲ့တမတော်ကိုယ်တိုင်ကငိမ့်ချမ်းရေးကိုအမှန်တကယ်မလို့ချင်ပါဘူးဒါကြောင့်အစိုးရကဘလောက်စူးစမ်းငိမ့်ချမ်းရေးဟာဖြစ်လာမှာမဟုတ်ပါဘူးတမတော်ဟာငိမ့်ချမ်းရေးရရင်နိုင်ငံရေးကနားရမှာမို့ငိမ့်ချမ်းရေးပြတ်အောင်ပဲလုပ်မှာဖြစ်ပါတယ
်ဟုတ်ကဲ့ကျမတို့ဒီ NLD 3နှစ်တာကာလအတွင်းမှာဘာအခက်အခဲတွေရှိလဲဘာတွေစွမ်းဆောင်နိုင်ခဲ့လဲဆိုတာကိုပြန်ပြီးတော့သုံးသပ်တင်ပြတဲ့နိုင်ငံရေးစကားဝိုင်းအစီအစဉ်ကိုကြည့်ရှုပြီးတော့တော်ရရှင်နဲ့ရေးလာကြတာဖြစ်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တယောက်ကိုပိုင်းမြင်ကိုရေးလာတဲ့သူတယောက်ရဲ့စာကိုလည်းဆက်ပြီးဖော်ပြပေးစမှာတယ်သူကမြန်မာနိုင်ငံအကြီးအကဲတွေတရုတ်နိုင်ငံကိုတက္ကသိုလ်ကပဲတွားရောက်ခဲ့ပြီးတော့ဆွေးနွေးခဲ့တာတွေတရုတ်ကကမကထလုပ်တဲ့ကပတ်လန်းစီမံကိန်းကလည်းဒီမမပြည်ကိုအကျိုးရှိအောင်ဘယ်လိုလုပ်လဲဆိုတာတွေက VOA Radio နဲ့ရုပ်သံပရိသတ်တွေအထူးစိတ်ဝင်စားနေတဲ့အကြောင်းဖြစ်ပါရဲ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုပိုင်အမြင်တွေကိုထုတ်ပေါ်လာကြတဲ့အစားတွေထဲမှာဒီအခုပြောသွားတဲ့တော်ရရှင်တယောက်ကတော့ကျွန်တော်ရဲ့ပုဂ္ဂလိကအမြင်နဲ့တင်ပြခြင်းဖြစ်ပါတယ်အများပြည်သူစိုးရိမ်ကြီးမားနေတဲ့စိတ်ကိုရောကြစေဖို့မျှဝေပေးစီလိုပါတယ်တဲ့ကျွန်တော်ရဲ့ပုဂ္ဂလိကလွတ်လပ်ခွင့်အတွက်လည်းသူ့ရဲ့နာမည်ကိုထင်ချန်ပေးပါဆိုပြီးရေးလာပါတယ်
ကျွန်တော်သာတရုတ်ကြီးလိုစီးပွားရေးသမားတယောက်ဖြစ်ခဲ့မယ်ဆိုရင်ဖဲဝိုင်းမှာဖဲကစားသလိုပါပဲစီးပွားရေးလောကမှာလည်းဝက်ဖဲဆိုတာရှိပါတယ်မြစ်ဆုံကရမယ့်အကျိုးစီးပွားဟာ one belt one road ကပတ်လန်းစီမံကိန်း project ကရလာမယ့်အကျိုးစီးပွားနဲ့တရုတ်ပြည်ရဲ့နောက်လမ်းကြောင်းပွင့်ရေးနဲ့ဩဇာလွှမ်းမိုးမှုကပိုအရေးပါပါတယ်။ nuclear စွမ်းအင်ပိုင်ဆိုင်ထားတဲ့တရုတ်အဖို့တော့လျှက်စစ်လိုအပ်ချက်ကိစ္စဆိုတာကလေးကလားဆန်ပါတယ်။နောက်ပြီးအခုခေတ်နောက်ပိုင်းကာလတွေမှာပိုပြီးစိတ်ချလုံခြုံပြီးပြေးဝတဲ့ nuclear နည်းပညာတွေဟာတိုးတက်စံပြလာတာလေလက်တွေ့တည်ကြမှာပါ။လျှက်စစ်တာလိုအပ်ချက်ကြောင့်သာဆိုကျွန်တော်တို့ဒါစိတ်ဝင်စားရင်nuclear စွမ်းအင်တုံး engine turbine တွေကိုယ့်အိမ်မှာကိုယ်သုံးလို့ရနေတဲ့ခေတ်အနေထားမျိုးပါ။မြုံရင်အမေရိကန်နဲ့ကမ္ဘာထိပ်သီးနိုင်ငံကြီးတွေရဲ့ရေတက်တွေကိုမြင်ကြည့်ရင်သိတာလုံးပါပါ။နှစ်80စာနှစ်ပေါင်း80စာစွမ်းအင်ပြန်လဲဖြည့်ဆည်းကြမလို့တဲ့စစ်သင်္ဘောကြီးတွေကမ္ဘာကိုသုံးဘက်စာလောင်စာပြန်ဖြည့်ကြမလို့ပဲပတ်နိုင်တဲ့ nuclear စွမ်းအင်တုံးလေယာဉ်ကြီးတွေရှိနေတာကိုတွေ့ရပါလိမ့်မယ်။ဒါကြောင့်မြစ်ဆုံဟာဝက်ဖဲပါ။ဒါကိုအမေစုကလည်းကြိုတွေးမိပြီးသားဖြစ်ပါလိမ့်မယ်။ကိုလိုနယ်ပိန်းလုံးလူတယောက်တောင်အတွေးမိအတွေးဝင်နေတာပါအဲ့ဒီစီမံကိန်းဟာမြန်မာအတွက်လည်းကျိုးစီးပွားဖြစ်ထုံးမဲ့တေချာပေါက်ခွင့်လန်းပါပဲမြန်မာအနေနဲ့ product တွေမထုံးနိုင်သေးခင်အနေထားရှိအောင်ဖဲဝိုင်းမှာဒိုင်ဖြစ်ကစားသူတယောက်လိုအကောက်ကလေးစားပြီးတိုင်းမီအခွန်ဗန္နာရမယ့်အပြင်မြန်မာပြည်သူတွေလည်းအခုထက်ပိုပြီးအတွေးခေါ်မျှော်မြင်ပိုပြီးကျေပြန့်လာနိုင်မှာပါရှေးခေတ်ဟောင်းပိုလန်းမှာကြီးကြောင်ရှေးကမြန်မာတွေရင်ကျေးမှုအစဉ်တန်းတိုးပွားခဲ့သလိုအကျိုးစီးပွားများကြီးဖြစ်ထွန်းခဲ့တာတာရကပါဆိုလိုတာကမြန်မာအနေနဲ့စီးကန်းနီးစနစ်တကျကင်တွယ်ရင်အေးစေးတိုးတက်ကြီးပွားလာလိမ့်မယ်ဆိုတာကိုယုံကြည်ပါရဲ
့ Okay တရုတ်နိုင်ငံကဒီ project ကြီးနဲ့ပတ်သက်ပြီးတော့မြန်မာလူထုအနေနဲ့သိပြောဆိုရင်မကြည့်ကြပါနဲ့ဒီဟာမျိုးတွေအကျိုးအမြတ်ရနိုင်ပါရဲ့ဆိုပြီးတော့သူပြောသွားတာပါပြီးခဲ့တဲ့တစ်ပတ်တုန်းကလည်းဒီတရုတ်အရေးကြွမ်းကျင်သူတဦးဒီလိုမျိုးအလားတူသုံးသပ်ထားတာကြရပါရဲ့နော်ဒီစီးပွားရေးအင်အားကြီးမှတောင်းတင်းခိုင်ပါတယ်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကဒီလိုစီးပွားရေးဖွံ့ဖြိုးကိစ္စရပ်တွေမှာတတိနဲ့ဒီဆက်ဆံပြီးတော့အတူတူလက်တွဲလှုပ်တင်နေဆိုတဲ့အကြောင်းအကြံပြုထားတာဖြစ်ပါတယ်အခုဆက်ပြီးတော့သောရရှင်ရဲ့ရင်းဖွင့်စာတွေကိုဖော်ပြပေးခြင်းပါတယ်ရှင်သောရရှင်တယောက်သူကတော့ရန်ကုန်တိုင်းလှိုင်သာယာကနေတဲ့သူပါတဲ့ထိုင်းနိုင်ငံဘန်ကောက်မြို့ရဲ့စမူပါကန်မြို့မှာလက်ရှိနေထိုင်နေတဲ့ရွှေပြောင်းအလုပ်သမားတယောက်ပါဆိုတော့သူမေးချင်တာကိုမေးလာပါတယ်ရှင်
ထိုင်းနိုင်ငံမှာနေတာ18နှစ်ရှိပါပြီ။ပြီးခဲ့တဲ့တကြံကမြန်မာပြည်ကိုပြန်လာထိုင်းဘက်အချမ်းကအခွန်လွတ်ပေးပြန်ပါတယ်။တကြက်တောင်မပေးရပါဘူး။မြန်မာနိုင်ငံဘက်ချမ်းရောက်တော့ငွေကြေးခောက်ခံမှုနဲ့ကြုံရပါတယ်။တခါမြန်မာပြည်ကထိုင်းနိုင်ငံကိုပြန်ဝင်တော့လဲမြန်မာဂိတ်ကိုရောက်တော့ပတ်စံပေးရပြန်ပါတယ်။တယောက်ကို100ပါ။အခုလိုပေးရတာတွေကိုအစိုးရအကြီးအကဲတွေသိပါသလားလို့မေးပေးပါ။ VOA ကျေးဇူးတင်ပါတယ်။
ဟုတ်ကဲ့ပါဒီတော့ရှင်မေးလို့ကျမကဒီထိုင်းကကျမတို့ရဲ့တည်င်းတောက်ထိုင်းနယ်စပ်မဲဆောက်မြို့ကကျမတို့တည်င်းတောက်မဲအေးမာရှိကိုဆက်တွေ့ပြီးတော့မေးကြည့်ပေးပါမယ်နော်သူကအဲဒီကအခြေအနေတွေကိုမျက်ခြေမပြတ်အဆောင်ကြည့်သိရှိသူဖြစ်ပါတယ်မဲအေးမာရေဟိုကျမစီကိုဒီတော့ရှင်ကလှမ်းမေးတာခုနကကြားသွားတဲ့အတိုင်းပဲပေါ့နော်သူတို့ဟိုဒီတကြံအတွက်မြန်မာနိုင်ငံပြန်တော့ပတ်စံပေးရတယ်မြန်မာနိုင်ငံအပြန်မာလဲဗမာပြည်ဘက်အချမ်းရောက်တော့ပေးရတယ်နောက်တော့ဗမာပြည်ကနေပြီးတော့ထိုင်းကိုပြန်တော့လဲဗမာပြည်ဘက်ကနေပြီးတော့ပေးခဲ့ရတယ်လို့ပြောပါရဲ့အဲ့တော့ဟိုအဲ့ဒါနဲ့ပတ်သက်ပြီးတော့အဲ့လိုပေးရတာထုံးစံမာလားရှင်ဟိုဘလို့အတွက်ကြောင့်ကောက်တယ်လို့ထင်လဲမဘလို့ကြားလဲမ
ဟုတ်ကဲ့ဟိုကျမသိရတဲ့လောက်ဆိုရင်ပေါ့နော်ထိုင်းနိုင်ငံဘက်ကတော့ဗီဇာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီ re-entry တုံးကိုဟိုထုရမယ့်ကိစ္စနဲ့ပတ်သက်ပြီးတော့ဒီကင်းလွတ်ခွင့်ပေးထားတယ်အဲ့တော့ဒီထိုင်းနိုင်ငံကတော့25ရက်ခွင့်ပေးထားတယ်ဆိုတော့ဒီမြန်မာနိုင်ငံဘက်ကလည်းပေါ့နော်ဒီပေးတင်တယ်လို့ယူဆတယ်ဒါပေမဲ့အဲ့လိုမျိုးပေးနေရတယ်ဆိုတော့အတန်ဒီလည်းကြားနေရတယ်ဒီအလို့သမားတွေပြောပြတာပေါ့နော်အော်ဒီဟာကထုံးစံလားဘာလားတော့ကျွန်မလည်းမသိဘူးဒါပေမဲ့လည်းဟိုဒီဟာမျိုးကတော့ဖြစ်တည်ဘူးဆိုတဲ့အကြောင်းမြန်မာလူသမားတွေပြောနေကြတယ်လို့ကြားရတယ်နောက်တစ်ခုကအခုပြောတဲ့လူကပေါ့နော်ရေးလိုက်တဲ့လူကပေါ့နော်သူကဟိုဘလို့စာအုပ်မျိုးကင်ထားတဲ့လူလဲပေါ့ဥမာအဲဒီထိုင်းနိုင်ငံကနေပြီးတော့ဒီဗီဇာကင်းလို့ခွင့်ပေးထားတယ်ဆိုတဲ့အတွက်သူကအဲ့လိုဗီဇာနဲ့လာတဲ့သူလားပေါ့ဒါမှမဟုတ်ရင်ဥမာယာယီနေထိုင်ခွင့်ခုနှစ်ရက်လက်မှတ်နဲ့လာတဲ့လူလားဟိုတစ်လနေထိုင်ခွင့်လက်မှတ်နဲ့လာတဲ့လူလားအဲ့လိုမျိုးတော့ရှိတယ်ဒါပေမဲ့ဒီခုနှစ်ရက်နဲ့လာတဲ့သူတွေဆိုရင်တော့မှသွားတာပြန်တာကဗမာငွေနဲ့ဆိုရင်တထောင်ပဲပေးရတယ်ပေါ့နော်အဝင်ပြီးဆိုရင်တထောင်ပေးရတယ်ပေါ့နော်ဒါတော့မှမလာဘူးတဲ့သူဆိုရင်တထောင်ပေးရတယ်ဘတ်နဲ့ဆိုရင်20ပဲကြာတာပေါ့ဘတ်တရာလောက်တော့မကြောက်ဘူးပေါ့သွားနေပြန်နေကြတဲ့သူဆိုရင်လေသူကပေါ့နော်ဟိုမြန်မာငွေနဲ့ဆိုရင်500ပေါ့500ဆိုရင်ဘတ်နဲ့ဆိုရင်10လောက်ပဲကြာတာပေါ့10ဆန်းဆုံးလေးပဲကြာတာပေါ့
ဟုတ်ကဲ့သူပြောသလိုဒီထိုင်းဘက်ကနေပြီးမြန်မာနိုင်ငံကိုဒီတကြံအပြတ်မှာတော့ဟိုထိုင်းဘက်မှာမပေးခဲ့ရဘူးဆိုတော့ဗမာပြည်ဘက်ကလည်းတကယ်တမ်းဆိုရင်တော့ပေးစရာမလိုဘူးပေါ့လေတဘော
โอเคจมารุเทนาတော့မလို့လို့ထင်တယ်ပေါ့เนาะဒီထိုင်းနိုင်ငံကတော့ဒီလိုမျိုးကင်းလွတ်ခွင့်မြန်မာလို့တမားရည်နဲ့ပတ်သက်ပြီးတော့ဒီလိုဗီဇာကင်းလွတ်ခွင့်ပေးတယ်ဆိုတာသူတို့တကယ်
ရန်ဖီတုံးထူရမယ်ဆိုရင်ပေါ့เนาะမအားကြောင့်ပေးရလဲဆိုတာကျမတို့အတိအကျတော့မသိသေးပါဘူးဟုတ်ကဲ့မိုင်မိုင်အရှင်းကြတာကျေးဇူးတင်ပါတယ်ဒီတော်ရရှင်တွေလည်းကြားမယ်ထင်ပါတယ်တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရဲ့ချင်ပါတယ်ရှင်တစ်ချစ်တော်ရရှင်တွေကိုမြန်မာတချင်းတွေတစ်ပုံးနဲ့ဆက်ပြီးတော့ဖြောပြဖို့ရှိပါတယ်เนาะကျမတို့ဗီဒီယိုရဲ့မြန်မာပိုင်းရဲ့ရု ွေတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွဲကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှကြိုးစွနေပါတယ်ရှင်ဒီချစ်တော်ရရှိနေတဲ့မြန်မာတခြင်းတဲ့ဘုံနဲ့မေတ္တာဒီလက်ဆောင်ဖြောပြပေးခြင်းပါတယ်ရှင်။ဒီဘက်တော့ jewelry ဆိုထားတဲ့ message ဆိုတဲ့တခြင်းလေးနဲ့တော်ရရှိနေကိုဖြောပြခြင်းပါတယ်ရှင်။အားလုံးနှစ်ချက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။ပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းပွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA ကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို VOA ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ Nam lo do bu sora ti lai pi khu Min twa na show to a phit chin bu Nu nyin ma bu nin sora nga twa ka ba khuGM but don't mama dad over Nasa re yi tare and
Dagaro, May Tanajo, a person tin sendi, Yama Diga, Pesa, Gana, Season Marshi, tomorrow view in Yama Banga, tin sendi, Yelten season, radio season, Rego, Nasin, Chishu, Ape Taritale, Alongo, Chisu, Tu Demari, Kuro, Usitu, Amye, Pirin, the Tonga Chet, Season Go, Nasin Yamaba, Democracy, Pinayi, Pero, Tempe Mune, Sure, Gonsine, Swinri Tabarishi.
Mila Sakunia Niga Jimbagere, Pidu Lodo, Siwima, Sakai Colin Mune, Ama, Umuzo Anga, Democracy Pinyasin in a Pathabi, a Yiji that may want to cook Mimiangevare. To Mimungaro, you got Western Idri, you got West Haya, Budu Dario, Southern Yonima, Saint Japibu, Jounduin, you got where they are need a set, you got where a late Tarigo, Jounda Jounu, Yeni Jong and Mushizibu, Sawyer Pin and Yen Shimishi so that Megome Chibare. Lodoga Blue Season Light and Mathibau. Dimego La Piraga, Pinayu in Tanaga Mahobe, Bidon, you got where commission at Chinidaba. Lodoma La Pira, you got where commission at Puebla Dioga. Thrown at Pinayu in Tanana, he nami. Now to change him account here, Pobo, Yimanja, she be me. A good loss in Maro, Bazi, the mum, she will look Pijaga, a pebare. Yma Democracy in it, Democracy Pinayet, a door one as the account at Pibabe. Good about Abby Jow, soon it in Piatoba me.
အဲ့ဒီမိကုန်းနဲ့ပတ်သက်ပြီးဒီမိုကရေစီကျင့်စဉ်တွေခိုင်မာအားကောင်းမှုကျောင်းသားလူငယ်တွေကိုပညာပေးဖို့လိုအပ်တာကြောင့်အခုလိုမေးမြန်းရတာဖြစ်တယ်လို့မိကုန်းရှင်ဦးမျိုးစောအောင်ကဆိုပါတယ်။ဒါကြောင့်ကျောင်းတွေမှာအတန်းကောင်းဆောင်ကျောင်းကောင်းဆောင်အားကစားကောင်းဆောင်ရွေးတာတွေကိုဒီမိုကရေစီကျင့်စဉ်အတိုင်းပဲမဲပေးရွေးချယ်တာမျိုးဆောင်ရွက်ပေးနိုင်မယ်ဆိုရင်အကျိုးကျေးဇူးများစွာရရှိမှ
များပြီးတော့မှကို့ရည်ချင်းကိုညှင့်တင်ဖို့မကြိုးစားဘဲသူတစ်ပါးအားနည်းချက်ကိုလိုက်ရှာပြီးနောက်ကျောဓာတ်နဲ့ထိုးတာမျိုးခြေထိုးတာမျိုးလုပ်ပြီးတော့မှဒီမိုကရေစီဟာမရှင်သန်ပါဘူးရှင်ပြိုင်မှုတစ်ခုမှမျှတတဲ့အခြေအနေဖန်တီးရမယ် level 2နေပြီးတော့မှညီတူညီမျှရှင်ပြိုင်ရမယ်ဆိုတဲ့အသည့်မျိုးကိုရရှိနိုင်မှာဖြစ်ပါတယ်နောက်တစ်ခုကအများကလက်ခံနိုင်တဲ့သူဖြစ်အောင်ကိုယ်ကြီးကိုယ်သွေးကောက်အောင်လုပ်ရမယ်ဆိုတဲ့အသည့်လူငယ်တွေကိုပေးနိုင်မှာဖြစ်ပါတယ်နောက်ဆုံးတစ်ခုကတော့ဒီလိုလှုပ်ခြင်းအဖြစ်တာဝန်သိတဲ့နိုင်ငံသူနိုင်ငံသားတွေတာဝန်ခံမှုတာဝန်ယူမှုရှိတဲ့အနာဂတ်ခေါင်းဆောင်တွေလည်းပေါ်လာမှာဖြစ်တယ်လို့မျှော်လင့်ရပါတယ်ဆိုပြီးနိုင်ငံတကာမှာဒီမိုကရေစီနဲ့ပတ်သက်လို့အခြေခံပညာကျောင်းတွေကနေစပြီးတင်ကြားပေးနေတာတွေကို PowerPoint သုံးပြီးတင်ပြခဲ့ပါတယ်။လွတ်တော်အမတ်ဦးမျိုးစောအောင်ရဲ့တင်ပြချက်သွေးထက်အောင်မှန်ပါတယ်။ဒီမိုကရေစီစနစ်ခိုင်မာဖို့ဆိုရင်တိုင်းသူပြည်သားတွေရဲ့ဒီမိုကရေစီဆိုင်ရာနားလည်မှုခံယူမှုဆွဲဆွဲမြဲမြဲကျင့်သုံးမှုတွေနဲ့သက်ဆိုင်ပါတယ်။တိုင်းသူပြည်သားတွေဆိုတာတာမန်ပြည်သူတွေကအစအရာရှိအရာခံဝန်ထမ်းတွေတက်မတော်သားတွေအစိုးရအရာရှိတွေအားလုံးပါဝင်ပါတယ
်အဲ့ဒီလိုခိုင်မာအမြင့်တွေဖို့ဆိုရင်ကလေးသင်ငယ်ဘဝကလေးကအခြေခံပညာကျောင်းတွေကနေစပြီးသင်ကြားပို့ချကျင့်သုံးနေစေဖို့လိုပါတယ်တကယ်ဒီမိုကရေစီပညာရေးစနစ်ကနေထွက်ပေါ်လာတဲ့တိုင်းသူပြည်သားတွေသာလေဒီမိုကရေစီကိုကျင့်လဲကျင့်သုံးကာလဲကာကွယ်နိုင်ကြမှာပါဒီမိုကရေစီခိုင်မာတဲ့ပညာရေးစနစ်ကပေါက်ဖွားလာတဲ့စစ်ဘုံစစ်သားတွေဟာစစ်ဘုံချုပ်တယောက်ယောက်ကဥပဒေကိုချိုးဖောက်ပြီးအာဏာသိမ်းခိုင်းတိုင်းလိုက်ပါကြမှာမဟုတ်ပါဘူး။အဲ့ဒီအာဏာသိမ်းခိုင်းတဲ့စစ်ဘုံချုပ်ကလည်းတရားဥပဒေရှေ့မောက်ပို့ဆောင်လိုက်ကြမှာပဲဖြစ်ပါတယ်။ဒီအတွက်အခြေခံပညာကျောင်းတွေမှာဒီမိုကရေစီအခြေခံကိုသင်ကြားပေးဖို့လက်တွေ့ကျကျကျင့်သုံးတတ်အောင်လေ့ကျင့်ပေးဖို့လိုပါတယ်။ဒါကလည်းသိပြီးခက်ခဲတဲ့ကိစ္စမဟုတ်ပါဘူး။ဦးမျိုးစောအောင်လွှတ်တော်မှာတင်ပြသွားသလိုအခြေခံပညာကျောင်းတွေမှာအတန်းကောင်းဆုံးရွေးချယ်ရတာတွေအသင်းကောင်းဆုံးရွေးချယ်ရတာတွေကျောင်းတစ်ကျောင်းလုံးနဲ့ဆိုင်တဲ့အရင်ခေတ်တုန်းကဆိုကောင်းစီလက်ရှိချိန်မှာကျောင်းသားသမဂ္ဂစသဖြင့်ရွေးချယ်ရတာမျိုးရှိပါတယ
်လူငယ်ရဲ့နှစ်ပေါင်း450မဆာလာလို့ခေါ်တဲ့အာနာရှင်ဦးနေဝင်းလက်အောက်ကမြမဆိုရှယ်လစ်လမ်းစဉ်အစိုးရခေတ်တုန်းကတော့မြမနိုင်ငံကအခြေခံပညာကျောင်းတချို့မှာအဲ့ဒီအလေးအထားတွေကျင့်သုံးခဲ့ကြပါသေးတယ်ဥပမာအားဖြင့်အတန်းလိုက်ခေါင်းဆောင်တွေအယောင်လိုက်ဖွဲ့စည်းထားတဲ့အဖွဲ့ခေါင်းဆောင်တွေတကြောင်းလုံးနဲ့ဆိုင်တဲ့ကျောင်းကောင်စီလိုမျိုးတွေကိုကျောင်းသားတွေရဲ့တကယ့်လျှို့ဝှက်မဲတွေနဲ့မဲပေးရွေးချယ်စေတာမျိုးပါဒါပေမဲ့နောက်ပိုင်းတချို့ကျောင်းတွေတချို့ဆရာဆရာမတွေကသူတို့ကြိုက်တဲ့ကျောင်းသားတွေကိုခေါင်းဆောင်အဖြစ်တင်မြှောက်ဖို့ကျောင်းသားကျောင်းသူတွေကိုလက်ညှိုးထောင်ရွေးချယ်ခိုင်းတာတွေအခုနောက်ပိုင်းရွေးချယ်မှုဆိုတာတောင်မရှိတော့ပဲဆရာဆရာမကပဲသူကြိုက်တဲ့သူကို
ခေါင်းဆောင်ခတ်အပ်တဲ့ဓလိပဲကျန်ခဲ့ပါတော့တယ်။တကယ်တော့ဒီလိုဒီမိုကရေစီအမြင့်တွေရှင်သန်အောင်လုပ်ပေးရတာတိတ်ခတ်တာမျိုးတော့မဟုတ်ပါဘူး။ပညာရေးဝန်ကြီးဌာနကနေအဲ့လိုရွေးချယ်မှုတွေကိုဒီမိုကရေစီပုံစံအတိုင်းလုပ်ဖို့ညွှန်ကြားချက်လေးတစ်စောင်ထုတ်လိုက်ရုံပါပဲ။ပြန်အခါအားလျော်စွာအဲ့ဒီလိုရွေးချယ်ရတဲ့အကျိုးအကြောင်းတွေရှင်းပြပြီးနောက်ပိုင်းတဖြည်းဖြည်းအတန်းကြီးအရွယ်ရောက်လာတာနဲ့အမျှတကယ်တိုင်းပြည်မှာကျင့်သုံးနေတဲ့ဒီမိုကရေစီစနစ်နဲ့နှိုင်းယှဉ်ပြောပြပေးဖို့လောက်ပါပဲ။လိုအပ်ရင်ကျောင်းဆရာဆရာမတွေကိုလက်ဆွဲလမ်းညွှန်စာအုပ်တွေထုတ်ဝေဖြန့်ချိပေးတာတင်နန်းတွေစင်ပွားတင်နန်းတွေလုပ်ပေးရင်လည်းရပါတယ်။ပုံပုံလင်းလင်းပြောရရင်အရင်စစ်အာဏာရှင်တွေဟာဒီမိုကရေစီစနစ်ကိုဖျက်ဆီးခဲ့ရုံမကပညာရေးထဲမှာဒီမိုကရေစီအတွေးခေါ်တွေအလေးအထတွေကျင့်စဉ်တွေခေါင်းမဖော်နိုင်အောင်လဲပိတ်ပင်တားမြစ်ခဲ့ကြပါသေးတယ်။အဲ့ဒီပညာရေးစနစ်ကနေကြီးပြင်းလာတဲ့လူငယ်လေးတွေတက်မတော်တဲ့ဝင်ဖို့တင်နန်းတက်ရတဲ့အခါတချို့ဘိုးတင်နန်းတွေတက်ရတဲ့အခါစစ်အာဏာရှင်စနစ်ကိုနာခံတဲ့အတွေးခေါ်တွေကိုကောင်းကောင်းသင်ပြီးတော့တာပါပဲ။တက်မတော်သားမိတက်မတော်သားဖတက်မတော်သားတွေပဲတိုင်းမီကိုချစ်တယ်တိုင်းမီကိုကဲတင်တယ်တက်မတော်အရာရှိပြီဆိုတာအရာရာကိုတင်ကြားတက်မြောက်နိုင်ပြီးတိုင်းမီကိုအဖက်ဖက်ကအုပ်ချုပ်နိုင်တဲ့အရေးချင်းရှိသူတွေဖြစ်တယ်ဆိုတာကိုမှိုင်းတိုက်တင်ကြားခဲ့ကြပါတယ်အခြားတစ်ဖက်မှာတော့အဲ့ဒီလူငယ်တွေဟာဒီမိုကရေစီပညာရေးစနစ်ကကြီးကြီးလာသူတွေမဟုတ်တော့စစ်အာဏာရှင်တွေကိုပဲနာခံပြီးပြည်သူတွေကိုတော့အထင်သေးအမြင်သေးတခါတရံရန်သူတပွဲထင်မြင်ပြုမူတာမျိုးလဲလုပ်ခဲ့ကြပါတယ်
။ဒီအတွက်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ခိုင်မာအားကောင်းအောင်စစ်အာဏာရှင်စနစ်နောက်ထပ်ပြန်မရှင်းသာနိုင်အောင်ကြိုးပမ်းရမှာဒီမိုကရေစီပညာရေးစနစ်ကျင့်သုံးခြင်းကလည်းတထောက်တနေရာကအရေးပါပါတယ်။ဒီအတွက်ကောလင်းအမတ်ဦးမျိုးစောအောင်ပြောတဲ့ရွေးကောက်ပွဲဆိုင်ရာတွေကိုစာသင်ကျောင်းတွေမှာသင်ကြားပေးဖို့ယူကော့ပွဲအလေးထားတွေသင်ကြားလေ့ကျင့်ပေးဖို့ပညာရေးဝန်ကြီးဌာနအနေနဲ့အများအကောင့်ထဲဖော်ဆင်းနေပြီးဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ပါရှင
်။ဘောစနာဖျာမျိုးသားရေးဆိုတဲ့ခေါင်းစဉ်အောက်မှာတနင်္ဂနွေနေ့လူချင်းချင်းလူမျိုးရေးဘာသာရေးအရာသွေးခွဲလှုံ့ဆော်တာတွေအမုန်းစကားပြောဆိုရေးသားတာတွေကိုလူမှုကွန်ရက်ဒီမှာရောပြင်ပမှာပါတွေ့လာရပါတယ်။လူဖွဲ့စည်းတွင်လူမှုတဟဆတာဖြစ်မှုကိုထိခိုက်စေတဲ့ဒီလူရမျိုးတွေကိုဘယ်လိုဟန်တားနိုင်မလဲ။ဒီလူလူရမျိုးတွေကိုလွတ်လပ်စွာပြောဆိုရေးသားမှုအောက်မှာကင်းလွတ်ခွင့်ပေးသင့်ပါလား။လာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်စရိမိမြလူရဲ့သရရှိနေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုံကိုစာလိုက်ဖြစ်စီ email နဲ့ဖြစ်စီ Facebook ကဖြစ်စီကြိုတင်ရေးသားပြပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0232328955ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်စရိမိမြကြမယ်သရရှိနေကိုကျေးဇူးပါတယ်ခင
်ဒါမျိုးတင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာသောတာရှင်တွေရဲ့သဘောထားအမြင်တွေထင်ဟက်စေဖို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့ထူးခြားဆန်းပြားကမ္ဘာသတင်းများအစီအစဉ်ကိုမအေးတန်တာကျော်နဲ့အတူကိုငိမ့်ချန်းကတင်ဆက်ထားပါရစေ။ပြည်ထောင်ငံသားဆရာဝန်တရားဟာအသက်တရာရှိနေပြီဖြစ်ပေမဲ့လူနာတွေကိုဆေးဆက်ပြီးတော့ကုပေးနေပါတယ်။ဒေါက်တာရူဂျယ်ရီဟာမနေ့တိုင်းဆေးရုံအလုပ်စီကိုပုံမှန်သွားလိမ့်ရှိပြီးတော့လူနာတွေကိုကြည့်ပေးပါတယ်။ဆေးရောကအထုကုလည်းဖြစ်။နောက်ပြီးတော့အုံနောက်နဲ့အာယုံကျော်အထုကုဆရာဝန်ကြီးတဲ့တူဖြစ်တဲ့ရူဂျယ်ရီဟာအသက်အရွယ်ကြောင့်လေးလံတုံဆိုင်မနေပဲနဲ့သူဝါသနာပါတဲ့အလုပ်ကိုဖြစ်ဖြစ်လက်လက်လုပ်ကိုင်နိုင်စေဖြစ်ပါတယ်။အသက်7နှစ်အရွယ်ကလေးကဆရာဝန်ဖြစ်ချင်တယ်လို့ဆုံးဖြတ်ခဲ့ပြီးတော့လူနာတွေရဲ့အသက်တွေကိုကယ်တင်ရတဲ့အလုပ်ဟာမုံမြတ်ပါတယ်လို့သူကပြောပါတယ်။1953ခုနှစ်ထဲကဆောက်လုပ်ခဲ့ပြီးတော့အမေရိကတိုက်တခုလုံးမှာတက်တန်းအကြဆုံးလို့ပြောရမယ်။ပီရိုးနိုင်ငံမြို့တော်လီမာက Second of May အမျိုးသားဆေးရုံကြီးမှာသူကတာဝန်ထမ်းဆောင်ရေးဆဲဖြစ်ပါရဲ့ရှင
်။ဂါနာနိုင်ငံကမော်တော်ကားနဲ့သဘင်လိုက်ညှပ်ပေးတဲ့ကုမ္ပဏီတစ်ခုအကြောင်းကိုတင်ပြပါမယ်။ Chief Master လို့နာမည်ပေးထားတဲ့ကုမ္ပဏီဟာဂါနာနိုင်ငံမြို့တော်အာကာရာမှာသူ့ဖောက်တယ်တွေရဲ့အချိန်ကုန်တက်တာစေဖို့အိမ်တိုင်ရာရောက်သဘင်လိုက်ညှက်ပေးနေတာပါ။သဘင်ညှက်ဆိုင်စီကိုတွားရတဲ့ဒုက္ခ၊ထိုင်ဆောက်ရတဲ့ဒုက္ခတွေကင်းဝေးစေဖို့ရည်ရွယ်ပါတယ်။ဂါနာမျိုးတော်ဘယ်နေရာကိုမဆို သူကအိန္ဒိယရောက်သွားပြီးတော့လိုင်းညှက်ပေးတာပါအမန်နျူအယ်ကိုဂျိုအန်ကိုမာဟာသမင်းညှက်ဆိုင်ကိုသွားတဲ့အခါဖောက်တယ်တွေအကြာကြီးဆောင်ရတဲ့ဒုက္ခတွေကိုတွေ့ရှိပြီးတော့ဒါကိုဖြေရှင်းဖို့အတွက်ရှေ့မာစတာကုမ္ပဏီကိုလုံခဲ့တဲ့နှစ်နှစ်ကစတင်ခဲ့တာပါအခုချိန်မှာတော့သူ့ကုမ္ပဏီမှာစန္ဒဆရာ၃ယောက်ကိုခန့်ထားပြီးတော့လူငယ်တွေကြားမှာရေးပန်းစားနေပါတယ်သမင်းညှက်ဆိုင်မှာထိုင်မဆောင်နိုင်ပဲအလုပ်အလွန်များသူတွေစန္ဒဆိုင်ကိုမသွားနိုင်မသွားကျင်တဲ့သူတွေအတွက်ရိုးရိုးတာမန်သဘင်ညှက်ခါကိုအမေရိကန် $6 လောက်နဲ့ဝန်ဆောင်မှုပေးနေတာပါ။ဖောက်တဲ့အချင်းချင်းလမ်းညွှန်ပေးကြတာနဲ့လူမှုကွန်ရက်တွေမှာကြေညာပြီးဈေးကွက်ရှာခဲ့တယ်လို့အန်ကိုမာကပြောပါတယ်။ဈေးကွက်ရှာဖွေရေးမန်နေဂျာတယောက်ကိုလည်းခန့်ထားပြီးတော့တခြားအာဖရိကနိုင်ငံတွေမှာလည်းလုပ်ငန်းချဲ့ထွင်ဖို့စဉ်းစားနေတဲ့အကြောင်းသူကပြောပါတယ်ခင်ဗျာ
။တန်ဇာနီးယားနိုင်ငံကအမျိုးသားမော်ဒယ်တယောက်ဟာအရေးပြားယောဂါတမျိုးဖြစ်နေပြီမလဲ။ရဲရဲဝံ့ဝံ့မော်ဒယ်တရုပ်ဆောင်အလုပ်ကိုဆက်ပြီးတော့လုပ်နေပါတယ်။မီကိုဒီယိုဟာမျက်နှာနဲ့လက်ရေပြားတွေမှာခရူသင်းသမင်ပြူယောဂါဖြစ်ပြီးတော့အရေးပြားမှာကွက်တိကွက်ကြာဖြူနေတာပါ။သူကဘတ်စကတ်ဘောကစားတာဝါသနာပါပြီးတော့စကိတ်စီးရကိုလည်းနှစ်သက်သူဖြစ်ပါတယ်။သူ့အရေးပြားယောဂါဟာလွန်ခဲ့တဲ့15နှစ်တောင်ထဲကစပြီးတော့ဖြစ်ခဲ့ပြီးတော့အစတုန်းကတော့အရန်ရှက်ပြီးတော့အပြင်မထွက်ရဲခဲ့ဘူးလို့ပြောပါတယ်။အဲ့နောက်မှာတော့ဒီအရေးပြားယောဂါကြောင့်ခွဲခြားမှုတွေကြောက်ရွံ့မှုတွေကိုရင်ဆိုင်ဖို့အတွက်တရုတ်ဆောင်မော်ဒယ်အလုပ်ကိုရွေးချယ်ခဲ့တာဖြစ်တယ်လို့လည်းသူကဆိုပါတယ်။အသက်23နှစ်အရွယ်ရှိပြီဖြစ်တဲ့မီကိုဒီယိုဟာမော်ဒယ်လောကအတွက်မတူထူးခြားမှုကိုတည်ဆောင်လာသူဖြစ်တယ်လို့တငယ်ချင်းဖြစ်သူဇက်ကီဟာမယ်ဒီယာကဆိုပါတယ်။ဒီယောဂါဟာကုသယောဂါမဟုတ်ဘဲနဲ့ဒီလိုယောဂါဖြစ်ရတဲ့အကြောင်းရင်းကတော့ခန္ဓာကိုယ်အရေးပြားမှာရှိတဲ့အရေးပြားရောင်ခြယ်ဓာတ်ထုတ်ပေးတဲ့ရောင်ခြည် cell တွေအကြောင်းတစ်ခုခုကြောင့်တည်သွားတာဖြစ်ပါတယ်။မီကိုဟာသူ့လိုပဲခရူသင်းသမင်ပြူယောဂါဆွဲကပ်နေပြီးတော့ဒီယောဂါအကြောင်းလူသိများလာအောင်လုပ်ပေးနေတဲ့ကနေဒါနိုင်ငံသူဖက်ရှင်မော်ဒယ်ဝင်းနီဟာလိုကိုလေးစားအားကျနေတာပါ။သူကလည်းဒေတာရင်းမှာထိရောက်တဲ့အသိပညာပေးအလုပ်တွေလုပ်နိုင်ခဲ့ပြီးတော့ပြီးခဲ့တဲ့နှစ်ကနာမည်ကြီးစွာဟီလီဖက်ရှင်သတင်းပတ်ရဲ့ထိပ်တန်းမော်ဒယ်တယောက်ဖြစ်နေအရွေးခံရပါရဲ့ရှင
်။ထူးခြားသမ ्या ကပ္ပသတင်းများအစီအစဉ်ကိုမအေးတနာကျော်နဲ့ကိုငင်းကျန်တို့ကတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။တနင်္လာနေ့နဲ့ခင်းအစီအစဉ်အတွက်သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင
်။ Israel နဲ့ငြိမ်းချမ်းရေးသဘောတူညီချက်တစ်ခုခုရလာနိုင်ခဲ့ရင် Palestine ပြည်သူတွေအတွက်စီးပွားရေးအခွင့်အလမ်းတွေပိုပြီးတိုးတက်ကောင်းမွန်အောင်မြင့်တင်ရေးငြိမ်းချမ်းမှုမှဒီကြောဝချမ်းသာမှုတို့ဆိုတဲ့ညီလာခံကိုဇွန်လကုန်ပိုင်းမှာကျင်းပမယ်အကြောင်းဘာရိန်းနဲ့အမေရိကန်တို့ကတင်းနှင်းတွင်နေမှာပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတအင်ဂျီရောအချံဘေးတူလည်းဖြစ်သမ္မတဒိုနယ်ထရန့်ရဲ့သမလဲဖြစ်တဲ့ဂျရက်ကူရှနာပါဝင်ဆောင်ရွက်ထားတဲ့အရှိအလေပိုင်းငြိမ်းချမ်းရေးအစီအစဉ်သစ်ကိုလာမဲ့သတင်းပတ်တွေအတွင်ထုတ်ပြန်ဖို့ကိုလည်းအမေရိကန်သမ္မတအင်ဂျီရောကကြေညာပြောဆိုထားပါတယ်။ဆူရနိုင်ငံမှာနာမည်ဆိုးနဲ့ကြောကြတဲ့အနာရှင်စစ်ကောင်းဆောင်တဦးနဲ့အတူညနေစာအတူစားခဲ့တဲ့ဆူရနိုင်ငံဆိုင်ရာအမေရိကန်ထိပ်တန်းတန်တမတ်တဦးကိုဆူရနိုင်ငံသားတွေကပြစ်တင်ဝေဖန်နေကြပါတယ်။ဆူရဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံစတီဗင်ကော့စစ်ဟာဒါဖောနဲ့တခြားဒေသတွေမှာလူမဆန်တဲ့စစ်ရာဇဝတ်မှုကျူးလွန်ခဲ့တယ်ဆိုပြီးဆွဆွဲခံထားတဲ့စစ်ကောင်းဆောင်မိုဟာမက်ဟာဒန်ဒါဂိုလိုနဲ့စနေနေ့ထုံးကရမဒန်အစ္စလာမ်ဥပုပ်ကာလညနေစာအတူစားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းအတ္လန်တာမြို့ကမော့ဟောက်စ်ကောလိပ်ကပွဲရကျောင်းသား400နီးပါးအတွက်အလှရှင်နီးပညာကဏ္ဍရှင်းနီးမြုပ်နှံသူဘီလီယံနာရောဘတ်စမစ်ကကျောင်းစီချင်းငွေအလုံးကိုပေးချေမယ်လို့ဒီကနေ့မှပဲပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒိုနယ်ထရန့်ကိုတရားစွဲဆိုနိုင်ရေးပြောလာတဲ့ပထမဆုံးသော Republican ဖြစ်တဲ့မီရှိဂန်လွှတ်တော်အမတ်ဂျက်စတင်အမက်ရှာဘာမှအရေးမပါဘူးလို့အမေရိကန်သမ္မတဒိုနယ်ထရန့်ကတင်းငင်းနေနေမှာပုတ်ခတ်ပြောဆိုလိုက်ပါတယ်ရှင်
။ကျေးဇူးပါရှင်။သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါ။အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်။တင်းလာနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလောကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမတို့ရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.